to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2019ခုနှစ်ဖေဖော်ဝါရီလ22ရက်တောက်ကြညာပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းစီစဉ်မှုကကျွန်မစုမော်ပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့ဆီးရီးယားရှေ့ပိုင်းက IS စစ်တမ်းစစ်သွေးကြွတွေထိန်းချုပ်ထားတဲ့နောက်ဆုံးနယ်မြေမှာအရသားတွေလိုက်ပလာတဲ့ထရက်ကတွေထွက်လာတာဒီနေ့ပဲတွေ့ရပါတယ်။မတိမငြိမ်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာဖွံ့ဖြိုးမှုတွေနဲ့အခွင့်အလမ်းတွေဖန်တီးနိုင်မှုစီးပွားရေးအရရင်းနှီးမြှုပ်နှံကြဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆက်စုကြီးကတိုက်တွန်းပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့အတူကြီးညာပေးသွားမှာပါ။
ဟုတ်ကဲ့ပါရှင်တောက်ကြညာရဲ့ထိတ်တန့်ရောက်သတင်းလွာတွေကတော့ဒီမနေ့ဘလဝါမြို့ကရဲစခန်းတစ်ခုကိုရခိုင်လက်နက်ကိုင်ဖွဲ့အေအေကတိုက်ခိုက်ခဲ့ပြီးတော့စခန်းမှုအပါအဝင်ကျေးရွာအုပ်ချုပ်ရေးမှုတွေကိုဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်ဒီသတင်းနဲ့အတူရခိုင်ပြည်နယ်မှာရင်းနှီးမြှုပ်နှံမှုတွေဖြစ်လာအောင်ဖိုက်ခေါ်တိုက်တွန်းခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ရခိုင်ပြည်နယ်မိခိုးအပေါ်မှာ
လက်ရှိရကျွန်တော်လောက်နိုင်ငံကလောက်လာနေနေပြီးတော့ပေါ့နော်လာဖို့တော့ရှိနေတယ်လို့တော့သိနေရတယ်ဥပမာလဲအရင်အချင်းတို့တွေမှာဦးစားပေးဖို့ကဒီကျေ
ရခိုင်ပြည်နယ်ထဲမှာယင်းနှိမ့်မြုံနှံမှုဆိုင်ရာဒီလှုပ်ဆောင်ချက်တွေအပေါ်မှာသုံးသက်ချက်အမြင်သဘောထားတွေနဲ့အတူရိုဟင်ညာတွေကိုလူကုန်ကူးမဲ့သူတွေလို့တန်တရားဖြစ်ပြီးတော့ဂျာမန်ရုတ်တံမှတ်တမ်းရိုက်ကူးရေးအဖွဲ့ကိုရိုဟင်ညာဒုက္ခသည်တွေကဝိုင်းပြီးတော့ရိုက်လွှတ်လိုက်ကြတဲ့သတင်းနောက်ဒီထိုင်းမြန်မာနယ်စပ်မှာတော့နယ်စပ်ကုံသွဲရေးပို့ပြီးတော့မှလွယ်ကူချောမွေ့စေဖို့အမှတ်နှစ်တရားစဉ်ကိုလာမယ့်ဧပြီလဇန်မှာဖွင့်လှစ်တော့မယ့်အကြောင်းသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆုံတွေအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
။ CIA နိုင်ငံရှေ့ပိုင်းက IS စစ်တမ်းစစ်သွေးကြွတွေထိန်းချုပ်ထားတဲ့နောက်ဆုံးနယ်မြေတစ်ခုဖြစ်တဲ့ဘက်ကစီဝါကနေအရက်သားတွေလိုက်ပါလာတဲ့ထရက်ကားတွေထွက်ခွာလာတာဒီကနေ့ပဲတွေ့ကြရပါတယ်။ယူရနိုင်ငံနဲ့နေဇန်နီလူသူအလန့်ဝဲရဲ့ဒေသကကြေးရွာမှာနောက်ထပ်အရက်သားတွေဘလောက်ကြံနေသေးတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ထရက်ကားရင်နှန်းကိုတော့အမေရိကန်ကထောက်ခံမှုပေးထားတဲ့ Syria Democratic အင်အားစု SDF တပ်ဖွဲ့တွေက12တနက်တပ်ဆင်ထားတဲ့ထရက်ကားတွေနဲ့စောင့်ကြပ်ထွက်ခွာလာခဲ့ကြတာပါ။အရက်သားတွေကိုကယ်ထုတ်ဖို့အစီအစဉ်တွေကြန့်ကြာခဲ့ပြီးတဲ့နောက်မနေ့တုန်းကတော့ညွန်မောင်းတပ်ဖွဲ့တွေကလေကြောင်းကနေထိုးစစ်ဆင်ခဲ့ပါတယ်။အရက်သား2000လောက်ကယ်ဆယ်နိုင်ငံပြီးနောက်တစ်ရက်ဖြစ်တဲ့မနေ့တုန်းကဘက်ကစ်ယူဟာဆွန်ပိုင်းကိုလေကြောင်းစစ်ဆင်ရေးတာမကလက်နက်ကြီးတွေတက်ခဲ့ခဲ့တာပါညမောင်းတပ်ဖွဲ့ရဲ့လေကြောင်းထိုးစစ်တွင်ကြီးရွာနောက်ပိုင်းကပြစ်မှတ်တော်များကိုထိမှန်ခဲ့တဲ့အကြောင်းလဲ SDF တပ်မတူဖြစ်တဲ့ Adnan Afrin က VOA ကိုပြောပါတယ်ထိုးစစ်ကြောင်းစစ်သွေးကြွတွေထိနာနေချိန်မှာအရက်သားတွေထွက်ပြေးတင်းရှောင်မှုအခွင့်ရခဲ့တဲ့အကြောင်းလဲပြောဆိုခဲ့တာပါလေကြောင်းစစ်ဆင်ရေးတွေကြောင်းရန်နဲ့ချီအရက်သားတွေထွက်ပြေးလွတ်မြောက်လာသလို IS တက်ခဲ့ရေးသမားတချို့ကိုလည်းဖမ်းဆီးရမိခဲ့ကြောင်းလဲ SDF တပ်မကပြောဆိုခဲ့ပါတယ်ညမောင်းတပ်ဖွဲ့နဲ့ SDF တာဝန်ရှိသူတွေကတော့ရန်နဲ့ချီတဲ့စစ်သွေးကြွတွေရွာထဲမှာကျန်နေဆဲဖြစ်ပြီးတတော်များများလည်း200ကီလိုမီတာရာခိုင်နှုန်းလောက်အခြေရှိတဲ့နယ်မြေထဲမှာရွက်ပြင်တဲတွေထိုးပြီးစုဝေးနေတယ်လို့ယူဆထားကြပါတယ်
မြောက်ကိုရီးယားရဲ့နျူကလ িয়ার ရန်အန္တရာယ်တိတိတသားရော့မသွားသေးသေး၍မြောက်ကိုရီးယားဘော်အမေရိကန်ကစီးပွားရေးအရာပိတ်ဆို့တန်းခတ်ထားတာကိုရှော့ပေါ်ပေးမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပေါ်ပီယိုကပြောကြားလိုက်ပါတယ်။နျူကလ িয়ার လက်နက်ရရော့သွားတယ်လို့အခိုင်အမာမယုံကြည်သေး၍ဖိအားတွေဆက်ပေးနေမှာဖြစ်တယ်လို့ဝန်ကြီးပေါ်ပီယိုက NBC သတင်းဌာနနဲ့မင်းမြန်ကမှပြောကြားခဲ့တာပါ။ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာသမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်တို့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲလုပ်ဖို့သတင်းတပတ်အလိုမှာပဲအမေရိကန်နိုင်ငံသားရေးဝန်ကြီးကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။ဗီယက်နမ်မှာတွေ့ဆုံကြတဲ့အခါခေါင်းဆောင်နှစ်ယောက်လုံးတကယ်ကိုသမိုင်းဝင်ဖြစ်မဲ့ဆောင်ရွက်မှုတွေလုပ်မယ်လို့မျှော်လင့်တယ်လို့လည်းဝန်ကြီးပေါ်ပီယိုကပြောပါတယ်ပထမတစ်ကြိမ်ခေါင်းဆောင်နှစ်ယောက်စင်ကာပူမှာသမိုင်းဝင်တွေ့ဆုံခဲ့ကြတော့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးအတွက်ဝေဝါးဝါသဘောတူခဲ့ကြပေမဲ့လက်တွေ့သိတာတဲ့နောက်ဆက်တွဲဆောင်ရွက်မှုတွေမရှိခဲ့ပါဘူး
အမေရိကန်နိုင်ငံထဲမှာချမ်းဖက်ဝါရာဇွဲနဲ့လူမျိုးများတည်ချေအောင်တက်ခတ်ဖို့ကြံစည်သူဖြစ်ဆွဆွဲခံထားတဲ့အမေရိကန်ကမ်းခြေဆောင်တပ်ဖွဲ့2ကိုပြည်သူတရားစီရင်ရေးအာမခံပေးကိုညှင်းဆန်လိုက်ပါတယ်။ဒီလိုဘက်ကနောက်ထပ်အမှုတွေနဲ့တရားစွဲနိုင်မယ့်အချက်လက်တွေကိုတင်ပြနိုင်မယ့်သတင်းနှစ်ပတ်တွင်ခရစ်စတိုဖာပေါ်ဟတ်ဆန်ကိုအာမခံမပေးဘဲဆက်ဖမ်းထားဖို့ဝါရှင်တန်ဒီစီနဲ့ကက်ရက်ရှိနေတဲ့မေရီလန်းပြည်နယ်ကပြည်သူတရားစီရင်ရေးချားစ်ဒေးကမနေ့ကပဲဆုံးဖြတ်လိုက်တာပါ။ တန်ရရှိသူကိုတော့မွေးစီဝါနဲ့လက်နက်တွေတွေ့ရှိမှုတွေနဲ့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်။အမေရိကန်မှာရှာရှာပါပါမကြုံဘူးလားအောင်အပြစ်မဲ့အရတားအမြောက်များကိုတပ်ဖြတ်မဲ့အစီအစဉ်ကိုဖော်ထုတ်နိုင်ခဲ့တဲ့အကြောင်းလဲတရားရုံးကိုတင်ပြထားတဲ့မှတ်တမ်းတွေမှာဖော်ပြခဲ့တာပါ။သူနေထိုင်ရာလက်ခံတွဲတစ်ခုမှာတနက်15လက်နဲ့တူထောင်ချီတဲ့ကြီးစံတွေကိုရဲတပ်ဖွဲ့ကရှာဖွေတွေ့ရှိခဲ့တာလည်းဖြစ်ပါတယ်။သူကိုဘာကြောင်းနဲ့စတင်စုံစမ်းထောက်လှမ်းခဲ့ရတယ်လဲဆိုတဲ့အကြောင်းရင်းကိုတော့အာနာဘန်နေကဘက်ကပြောဆိုထားတာမျိုးမရှိပါဘူး။
သမ္မတဒေါ်လာထရမ့်ရဲ့နှစ်ရှည်အကြံပေးတယောက်ဖြစ်သူရော့ဂျာစတုန်းကိုအထူးစုံစမ်းရေးမှုကရာဇဝတ်မှုနဲ့တရားစွဲထားတဲ့မှုနဲ့ပတ်သက်လို့လူသိရှင်ကြားထုတ်ဖော်ပြောခြင်းမပြုရလို့တရားရုံးကအမိန့်ထုတ်လိုက်ပါတယ်။သူ့ရဲ့အမှုကိုကင်တွယ်စစ်ဆေးနေတဲ့တရားသူကြီးအမျိုးသမီးရဲ့ရုပ်ပုံပေးမှတနက်ပြတ်မှတ်လို့ပုံနဲ့တွဲပြီးတော့လူမှုကွန်ရက်ပေါ်မှာတင်ခဲ့တာကြောင့်ရှာသာဘရီနေတုန်းကတရားရုံးမှာအခုလို့သူ့ကိုအမိန့်ထုတ်ခဲ့တာဖြစ်ပါတယ်။အဲ့ဒီပုံတင်တဲ့အပေါ်မှာရော့ဂျာစတုန်းကတောင်းပန်ပေမဲ့သူ့ကိုပြောခြင်းအပြောခွင့်မပေးနိုင်တော့ဘူးလို့တရားသူကြီးကဆုံးဖြတ်ခဲ့ပါတယ်။စတုန်းရဲ့လောက်ရဟာခုခံခြေပါလို့ဖြစ်နိုင်ဘူးလို့သူ့ရဲ့ရှေ့နေကိုယ်တိုင်ကလည်းပြောကြားခဲ့ပါတယ်2016သမ္မတရွေးကောက်ပွဲမတိုင်ခင်ကထရမ့်နဲ့ပြိုင်ဘက်ဟီလရီကလင်တန်ကိုထိခိုက်အောင်လို့ဟက်ဂါရီစီကနေ WikiLeaks ရရှိထားတဲ့အီးမေးလ်တွေကိုထရမ့်စီယုံရေးတာဝန်ခံတွေနဲ့ပေါင်းပြီးတော့ရရှိအောင်စ조사မှုကြောင့်အထူးစုံစမ်းရမှုရောဘတ်မော်လာကရော့ဂျာစတုန်းကိုရာဇဝတ်မှုနဲ့တရားစွဲထားတာဖြစ်ပါတယ်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မတိမငြိမ်းအခြေအနေတွေကြုံရတဲ့ရခိုင်ပြည်နယ်မှာဖွံ့ဖြိုးမှုတွေနဲ့အခွင့်အလမ်းတွေဖန်တီးနိုင်မှုစီးပွားရေးအရာရင်းနှီးမြှုပ်နှံကြပါလို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆက်စုကြီးကတိုက်တွန်းလိုက်ပါတယ်ရခိုင်ပြည်နယ်ကအခြေအနေတွေပေါ်နိုင်ငံတကာကအမြင့်ကြီးကျယ်နဲ့ရှုမြင်မှုလိုအပ်တဲ့အကြောင်းလဲရခိုင်ပြည်နယ်ရင်းနှီးမြှုပ်နှံမှုဆိုင်ရာညီလာခံမှာဒီကနေ့ပြောကြားတဲ့မိန့်ခွန်းထဲမှာတော်ဆက်စုကြီးကပြောဆိုလိုက်တာပ
ါ For too long the international community's attention has been focused narrowly on negative aspects related to problems in North Rakhine
နိုင်ငံကတိုင်ဝမ်ရဲ့အာရုံစိုက်မှုကငြင်းငြိမ်းနဲ့ဖွံ့ဖြိုးတိုးတက်မှုကိုစောင့်ကျဉ်းပေးနိုင်တဲ့ရခိုင်ပြည်နယ်အတွင်းအများပြားရှိနေတဲ့အလားအလာကောင်းတွေထက်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားတဲ့တင်းမာမှုတွေကအမြင့်ချင်းများစွာကာလကြာရှည်အာရုံစိုက်နေခဲ့တဲ့အကြောင်းဒေါ်အောင်ဆက်စုကြည်ပြောဆိုလိုက်တာပါစီးပွားရေးခွင်လန်းတွေပုံမပွင့်လင်းလာမှုရဲ့အကျိုးကျေးဇူးတွေကိုမြန်မာနိုင်ငံခံစားနေရတဲ့အချိန်မှာရခိုင်ပြည်နယ်ရဲ့စီးပွားရေးအလားအလာတွေကိုတော့ပြည်ပြည်ဝဝထုတ်ပေါ်အသုံးမချနိုင်သေးတဲ့အကြောင်းလဲထောက်ပြခဲ့တာပါအနေကံပြပကတ်တွေလူခွေရေးပြဿနာတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာရေရှည်တည်တဲ့မဲ့ဒေသဖွံ့ဖြိုးရေးအတွက်စီးပွားရေးခွင်လန်းတွေဖန်တီးဖို့ကုလသမဂ္ဂတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အချံပေးကော်မရှင်ကတိုက်တွန်းထားတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်2019ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လူညုံရေးကင်းစကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS ဆွေးနွေးအုပ်စုကိုမြန်မာလူညုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရကနောက်ဆက်တွဲလူခွင့်ရေးပြဿနာတွေနဲ့ဒီနှစ်ဆန်းပိုင်းမှာပဲဘူးစီတော်မြို့နယ်မှာရှိတဲ့ရဲကင်းစကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ AA ရခိုင်လက်နက်ကင်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေကြီးထွားလာနေချိန်မှာပဲရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်မှုကျူးပန်းတဲ့အနေနဲ့ငပလီပန်းဖြေခန့်ချိန်မှာဒီသတင်းပတ်ထဲညီလာခံကျင်းပနေတာပါရခိုင်ပြည်နယ်အစိုးရကတော့စိုက်ပျိုးရေးမွေးမြူရေးငှားဖမ်းလုပ်ငန်းတဘာပောင်းခြင်းနဲ့ခီးသွွားလုပ်ငန်းစတဲ့ခဏတွေမှာရင်းနှီးမြှုပ်နှံလောက်ကင်မဲ့သူတွေရောက်လာကြဖို့မျှော်လင့်ထားတဲ့အကြောင်းပြောဆိုထားပါတယ်
။နေပြည်တော်လွှတ်တော်စာဦးရေနာမှာအဝေးထိန်ဒရုန်းယာဉ်လွှတ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးထားတဲ့ပြင်သစ်ကဘာလက်ခီးတဲ့တယောက်ကိုဒီကနေ့နေပြည်တော်တရားရုံးမှာရုပ်ထုတ်ခဲ့ပါတယ်။အသက်28နှစ်အရွယ်အသီးရဒစ်ကလိုဟာမြန်မာနိုင်ငံကိုတိတ်ကိုလာခြင်းလို့ရောက်လာတဲ့ခီးသွွားဧည့်သည်ဖြစ်ပြီးတော့ဒရုန်းယာဉ်လွှတ်လို့မရတာကိုမသိဘဲမိုင်မဲစွာလွှတ်တင်ခဲ့သူဖြစ်တယ်လို့ဥတ္တရသီရီတရားရုံးမှရုံးထုတ်ခဲ့တာကိုလာတဲ့ပြင်သစ်တန်ယုံကတန်မှုဖက်ဒရစ်အန်ဂျာကပြောကြားခဲ့ပါတယ်။28ရက်နေ့မှာထပ်ပြီးရုံးထုတ်တဲ့အခါကျရင်တော့သူလွတ်မြောက်အောင်အပြေရှားနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလည်းပြောကြားခဲ့ပါတယ်။အသီးရဒစ်ကလိုကိုသွင်းကုန်ထုတ်ကုန်ဥပဒေပုံမှန်ရှင်နဲ့တရားဆွဲထားပါတယ်သူဘာကြောင့်လွှတ်တော်အစအဦးရီနားမှာဒရုန်းယာဉ်လွှတ်တင်ခဲ့တယ်လဲဆိုတာမသိရသေးပါဘူးတကယ်လို့အပြစ်ချီကြောင်တွေ့ရှိရင်တော့ထောင်ဒဏ်3နှစ်အထိကြာခံရနိုင်ပါတယ်2019အောက်တိုဘာလတုန်းကလည်းစင်ကာပူနဲ့မလေးရှားသတင်းတောက်2ယောက်နဲ့အတူဒီမြန်မာသတင်းတောက်ကိုအောင်နိုင်ဆိုးနဲ့ရင်မောင်းတို့ကိုနေပြည်တော်လွှတ်တော်အစအဦးနားမှာဒရုန်းယာဉ်လွှတ်တင်ဖို့စူးစမ်းမှုနဲ့ဖမ်းဆီးခဲ့ပါတယ်
တူရကီနိုင်ငံမှာ2016ခုနှစ်ဇူလိုင်လကမအောင်မြင်ဖြစ်ခဲ့တဲ့ဆီယနာသိမ်းမှုကျူးပန်းမှုနဲ့ဆက်နွယ်ပြီးရာနဲ့ချီတဲ့စစ်ပစံရတာဝန်ရှိသူတွေရဲ့အိမ်တွေကိုတူရကီရဲတပ်ဖွဲ့ကဒီနေ့ပဲဝင်ရောက်စီးနှင်းရှာဖွေပါတယ် မေရိကန်နိုင်ငံမှာနေထိုင်နေတဲ့မွတ်စလင်ဘာသာရေးဆရာဖတ်တူလာကူလန်နဲ့ဆက်နွယ်မှုရှိတယ်လို့ဆိုရဲဆွတ်ဆွဲချက်နဲ့လည်းစစ်မှုထမ်းအများပြားကိုအဆိုအရရှိနေရုံကတရားစွဲဆိုခဲ့တာပါဘာသာရေးဆရာကူလန်ရဲ့ Hesmat လှုပ်ရှားမှုဟာသတင်းမီဒီယာရင်းနဲ့တရားရေးဌာနပေါင်းနဲ့တူရကီလူမှုအတိုင်းဝိုင်းမှာဩဇာလွှမ်းမိုးနေစေဖြစ်ပြီးဆရာနာသိမ်းမှုကြိုးပမ်းမှုကိုလည်းကူလန်ကိုထောက်ခံသူတွေရဲ့လောက်ရဖြစ်တူရကီအစိုးရကပြစ်တင်ပြောဆိုထားပါတယ်အစိုးရရဲ့နေနေမှုတွေကြောင့်အတိုက်ခံတွေကိုဖိနှိပ်ဖို့ကြိုးပမ်းတဲ့လောက်ရဖြစ်နေလဲဆွဆွဲချက်တွေပုံမှန်ကြီးထွားလာနေကြတာပါဘာသာရေးကောင်းဆောင်ကူလန်ကတော့လူ150ထက်မနည်းသေဆုံးခဲ့ရတဲ့2016ခုနှစ်ကမအောင်မြင်တဲ့ဆရာနာသိမ်းမှုကြိုးပမ်းမှုနဲ့ပတ်သက်မှုမရှိတဲ့ကြောင်းငင်းဆန်ထားပါတယ်
ဘရာဇီးလ်နိုင်ငံနဲ့ဆက်နေတဲ့ဗင်နီဇွဲလားနိုင်ငံရဲ့ဇက်ကိုသမ္မတနီကိုလတ်စ်မာဒူရိုကပိတ်လိုက်တယ်လို့နိုင်ငံသားကအထောက်အပံ့တွေနိုင်ငံတွေသွင်းဖို့ကိုလံဘီယာနိုင်ငံကစ조사နေတာကိုမရရင်ကိုလံဘီယာနဲ့နေဆက်ကိုလည်းပိတ်ပြင်မယ်လို့ချိန်ချောက်လိုက်ပါတယ်။နေဆက်မှာမငင်မသက်ဖြစ်တောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်အမိန့်ပေးထားတဲ့အတိုင်းကိုလံဘီယာသမ္မတလိုက်မလုပ်ဖို့မျှော်လင့်တယ်လို့လည်းသမ္မတမဒူရိုကပြောကြားပါတယ်။အမေရိကန်ကအဓိကပေးပို့ထားတဲ့စားသောက်တွေ၊ဆေးဝါးတွေနဲ့တခြားကူညီထောက်ပံ့မှုတွေဟာဗင်နီဇွဲလားနိုင်ငံတွေကိုပေးပို့နိုင်ဖို့အတွက်ကိုလံဘီယာဘက်ကကိုရောင်တွေထဲမှာအသင့်ရှိနေပါတယ်။စစ်တပ်ကအင်အားနဲ့တားဆီးမယ်လို့ချိန်ချောက်ထားပေမဲ့ဂျားဖြတ်သမ္မတအဖြစ်ကြေညာထားတဲ့အတိုက်ခံဟွမ်ဂွိုက်တို့ကတော့အထောက်အပံ့တွေကိုနိုင်ငံရေးရအောင်တည်မယ်လို့ကတိပြုထားပါတယ်။ကိုလံဘီယာနယ်စပ်မှာအကူအညီတွေယူသွားဖို့သွားယူဖို့အတွက်ဟွမ်ဂွိုက်တို့ဥဆောင်တဲ့ရင်နန်းကြီးဟာကရာကတ်စ်မြို့တော်ကနေကိုလံဘီယာနယ်စပ်ကိုအခုသွားနေပါပြီ။သမ္မတမဒူရိုကတော့အမေရိကန်ကနိုင်ငံကိုကူးကျူးကျော်ဝင်ရောက်ဖို့အစားပြုတဲ့အနေနဲ့အကူအညီတွေကိုပို့နေတာလို့ဆိုပြီးတော့ပိတ်ပင်တားဆီးဖို့အမိန့်ထုတ်ထားပါတယ်ရှင်။
Direct from Washington, the voice of America, VOA. တောက်ကြညာအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြတ်မွန်းကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေခြင်းနဲ့တပြိုင်တည်းထဲ VOA ရဲ့ website စာမျက်နှာနဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာတပြိုင်တည်းထဲနားဆင်နိုင်ကြပါရှင်။အခုအယူအဆထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါရစေ။စီရေးပရိပခတွေတင်းမာနေစေမြမတမတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့အေတို့အကြားရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်ဘက်မှာတိုက်ပွဲတွေဖြစ်ပွားနေစေဖြစ်သလိုတိုက်ပွဲတွေတွင်မှာအရသာတေဆုံမှုတွေနဲ့ဖမ်းဆီးခေါ်ဆောင်မှုတွေဖြစ်ပွားနေပါတယ်ဒီမနက်မှာလည်းပလောဝမြို့နယ်ဘက်ကရဲစခန်းတစ်ခုကိုအေအဖွဲ့ကတိုက်ခိုက်ခဲ့ပြီးတော့စခန်းမှုပါဝင်ကြေးရွာအုပ်ချုပ်ရေးမှုကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့တပ်မတော်ဘက်ကပြောပါတယ်အခြေအနေအပြည့်အစုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတော်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ
်ဒီနေ့တောက်ကြံနေ့မနက်ဘက်မှာရခိုင်တပ်မတော်ကနေချင်းမြင့်နယ်ပလောဝမြို့နယ်လေးမြို့ချောင်းထဲတန်ထောင်ရဲစခန်းကိုဝင်ရောက်စီးနှင်းခဲ့ပြီးစခန်းမှုနယ်အဖွဲ့ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့တမတော်သတင်းမှပြန်ကြရေးတွဲဖက်တွင်းရင်မှုဘုမှုချုပ်စော်မင်းတွန်းက VOA ကိုခုလူပြောပါတယ
်။တန်တောင်ရဲစခန်းကမနက်၄နာရီလောက်မှာအဲ့တန်တောင်ကဘာသာတုံးကစခန်းမှုလာခေါ်တယ်။စခန်းမှုကဖလိုင်းပီးပါရဲဖလိုင်းပီးပါဆိုတာလေ။သူ့ကိုလာခေါ်တယ်။လာခေါ်တဲ့အကြောင်းပြကြနေပြီးခေါ်သွားတယ်ပေါ့ဗျာ။လက်နဲ့တည်းအဆရာရှိတယ်ဆိုပြီးလာခေါ်တယ်။တော်လုံးဝင်းရောက်မှာအေးနဲ့သူ့ရဲ့လိုက်တော့တာရဲတက်ပြက်ကြီးရဲ့ရဲတက်သားတယောက်ပဲလိုက်သွားတယ်။တော်လုံးဝင်းအလွန်မှာဖမ်းထားလိုက်တယ်တော့လုံးဝတက်ချက်ကြီးကိုပြန်လွတ်လိုက်တယ်ပြန်လွတ်လိုက်တော့ကြာအဲဒီရဲစခန်းကိုလက်နဲ့ထားခိုင်းတယ်ကိုဝိုင်းထားတယ်လို့ပြောတယ်ရဲတက်ချက်ကြီးကတော့လက်နဲ့မချဘူးဆိုတော့ရဲစခန်းကိုစားတော့ကြာ၄နာရီ40လောက်မှာလက်နဲ့ကြီးနဲ့ပြည့်တယ်၈နာရီလောက်မှာတခါထပ်တော့ကြာလူငန်း20 30လောက်နဲ့ရဲစခန်းကိုဝင်တိုက်တယ်၈နာရီခွဲလောက်မှာတော့ပြီးသွားတယ်ရဲစခန်းကတော့မကြောက်ဘူးတက်ကလည်းငင်းနေရှင်းနေကြီးဟုတ်တယ်ဆိုတော့ဒီတော့ပြန်ထိန်းတယ်
တန်ထောင်ကြီးရွာရဲစခန်းမှုစလိုင်းပြီးပါနဲ့သူကြီးရွာအုပ်ချုပ်ရေးမှူးဦးချဟော်တို့ကိုအေအေတက်ကဖမ်းဆီးသွားကြောင်းရဲစခန်းမှုရဲ့ဆွေမျိုးသားချင်းတို့ကအသိပြုခဲ့ပါတယ်ရခိုင်တပ်မတော်ကနေရဲစခန်းစီးနှင်းတိုက်ခိုက်မှုတွင်ထိခိုက်မှုရှိခဲ့တာကိုတော့အသေးစားသိမပြုနိုင်သေးပါဘူးဒီကနေ့တောက်ကြံနေ့မနေ့ပိုင်းရခိုင်ပြည်နယ်မြောက်ဦးမြို့နယ်ရန်ချောင်းဒေသရောင်မြင်ကြီးရွာအုပ်စုနလိပ်ကြီးရွာနားမှာမြမတပ်မတော်နဲ့အေအေဖွဲ့တို့စိုက်ပွဲဖြစ်ပွားနေမှုကြောင့်အနီးနားစင်ဦးရွာသား160ကျော်ဟာကြောက်ကြကြွေးရဘက်ကိုတင်းချောင်လာကြတာကြောင့်စစ်ချောင်တွေကိုနေရာချထားပေးနေရတယ်လို့ကြောက်ကြရွာအုပ်ချုပ်ရေးမှူးဦးအောင်စော်ကအခုလိုပြောပါတယ
်။ဒီမှာရန်ဆောင်ဖြောင်းလည်းကြည့်ရဤစစ်ဘက်ကတောင်းထားမှလို့ပြောပါတယ်။လက်မှတ်ရှိတာသိကြရပါတယ်။အဲ့ဒါကိုကြောက်လို့ဆန်ဩရွာက160လောက်ပါပါတယ်။ဦးဆောင်စုကလက်စစ်ချုပ်အမကြောက်လို့ပါအဲ့ဒီနေရာမှာမနေရလို့စစ်ပစ်ဆောင်ဖွပြေးလာကြတယ်
တိုက်ပွဲဖြစ်ပွားရာနလိပ်အရှိချမ်းတောင်တန်းနဲ့စင်ဦးရွာဟာနှမိုင်းကြောကြောကွာဝေးပြီးစိုးရင်စိတ်တကြောင်နေရကနေသိမ်းချောင်လာတယ်လို့ဦးအောင်စောကပြောပါတယ်။ဒီနေ့မွန်းလွဲပိုင်းမှာကြောက်တော်မြို့နယ်ကဇီချောင်းဆယ်မြောက်ဘက်မှာတမတော်နဲ့ရခိုင်လက်နက်ခံအေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေတယ်လို့ဇီချောင်းဆယ်ကိုရောက်နေတဲ့ကြောက်တော်မြို့နယ်လူမှုကူညီရေးဖွဲ့ဝင်ကိုကျော်လှမ်းမြင့်ကပြောပါတယ
်။ဇီချောင်းဆယ်ဘက်မှာဖြစ်နေတယ်ဒီကေတာတော့လက်နက်ကြီးတယ်နဲ့လက်နက်ငယ်တယ်နဲ့ကြားရတယ်။ကျွန်တော်တို့ကဒီမနေ့ကပဲဒီဇီချောင်းဆယ်ကပေါ်ရောက်နေတယ်။အချိန်ကဒီတနားကြီးလောက်ကစားလို့ကြားရပါတယ်။ဒီဆောင်စီရောဒီကြောက်တော်နေ6မိုင်ခွဲလောက်ရှိမှာပေါ့ကြောက်တော်ရှိဖက်နားမှာပ
ါဖိုက်ပွဲဖြစ်တဲ့နေရာကတော့စီချောင်းဆယ်မြောက်ဖက်မင်းနတ်ဆယ်ရှိဖက်ခါကျူးပုံတောင်တန်းထက်ပန်းချကျော်လမ်းနေရာလို့ဒေသခံတွေကခန့်မှန်းပြောဆိုနေကြပါတယ်ဒ တရက်ပိုင်းတွင်တိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ
်။ဒီကြော်ရီနဲ့တပ်ရင်းနဲ့မှာဘလဝန်နဲ့တင်ရင်းရရဲ့အရှိတ်တောင်ကျောင်းမှာအဲ့ဒီဖြစ်ကြတယ်။နောက်ပြီးတော့ဒီကြော်ရီနဲ့တပ်ရင်းနဲ့မှာဒီညဝင်းနဲ့အောက်ကန်ကျေးရရဲ့အရှိတ်တောင်ကျောင်းမှာညနေ6:00နာရီကနေပြီးတော့တိုက်ပွဲဖြစ်တာပေါ့။အဲ့ဒီမှာတေဂျာရောဒိဋ္ဌာန်မကြား။ဒါမှဒီလက်နက်ကအင်အား200လောက်ကနေပြီးတော့ကျွန်တော်တို့ဒီခန်းကန်ရဲ့ရှိနေရတဲ့ထိုးပြီးစင်လာတဲ့ပုံစံမျိုးတွေတိုက်ပွဲဖြစ်တာ။ညနေကတော့6:00ကျောင်းမှာနော်တဲ့ဆိုတော့နောက်ပြီးတော့ရပ်တူတွေလည်းဟိုအများကြီးရှိတယ်။ရန်သူကြီးကနေပြီးတော့လက်နက်ကအပေါင်းဆောင်တွေတင်းစီရမှုတွေရှိတယ်။
တိုက်ပွဲဖြစ်ပွားပြီးထင်းရှာငါးရှာနေတဲ့ရောင်မြင်းကျန်နေကန်သာစီကြီးရွာသား၅ဦးပျောက်ဆုံးသွားခဲ့တယ်လို့ဖေဖော်ဝါရီ23ရက်နေ့မှာမိရှုထားတဲ့အလောင်းကိုတွေ့ရတယ်လို့ကျန်နေကန်ကြီးရွာအုပ်ချုပ်ရေးမှူးကပြောပါတယ
်ကျွန်တော်တို့ကြီးရွာပျောက်နေတဲ့လူတွေကတဲ့တင်နဲ့သွားပြီးတော့အဲ့ဒီအိတ်ခေတဲ့နေရာထဲအပေါ်ကနေပြီးတော့ရေချောင်းနေပြီးတော့တဲ့တင်နဲ့ထန့်တယ်လာတာအဲ့တော့ပဲသူတို့ဒီကြားပါတာအဲ့တော့ပဲဆက်တယ်တွေကရှိတယ်လူကမရှိဘူးကျွန်တော်ဒီထွေအောင်ယူနေရောဒီရေစခန်းတွေရောအကုန်လုံးတော့အဆုံးကြတော့ပြီလေဒီနေ့ကညာ7:00နာရီလောက်မှဒီအူစစ်ဖြစ်တဲ့နေရာရန်ကုန်ကျင်းပြောအုပ်ချုပ်ရေးမှူးစီကဖုန်းလာတယ်ဒီအလောင်းပုံကောင်းဒီမှာမင်းချိုးလို့ရှိတယ်လို့ပြောတယ်သူတို့မြို့သားစုစုံကြစီတော့20ရက်နေ့ကျွန်တော်တို့အဲ့ဒီနေရာတော့သွားပြီးပြေးတယ်အဲ့ဒီမင်းချိုးတဲ့နေရာကိုသူတို့ကမှန်းလို့မရတာဘူးအကုန်လုံးကမင်းမှကြမ်းတာဘူ
းရွာသားတွေကိုမြန်မာတပ်မတော်ကနေဖမ်းဆီးစပ်ဖြတ်ခဲ့တယ်လို့အေးအေးပြန်ကြားရေးတာဝန်ခံခိုင်တုကကအခုလိုဆွဲချက်တင်ပြောဆိုခဲ့ပါတယ်
အဲ့ဒီတိတဲ့ကနော်ဒီလိုခေကူမဆာတာနေတယ်ဒီအဲ့ဒီရာသားတွေကိုဒီလက်တက်ကနေပြီးတော့ဘယ်လိုပါစီကိုတောင်းတယ်လို့ဒီနေ့ညနေတိုင်းမှာဒီလိုဒီမီချိုတတ်ထားပြီးတော့ဥစ္စာတွေဖြစ်တယ
်အေးရဲ့ဆူဆွဲချက်ပေါ်မှာတမတော်တရင်မှပြန်ကြားရေးတွဲဖက်တွင်းမှုဘုံမှုချုပ်စွန်မင်းထွန်းကတော့မဟုတ်မှန်ကြောင်းညင်းဆိုခဲ့တယ်လို့တန်တရားဖြစ်စရာသူတွေကိုတော့ဖန်စီစစ်ဆေးမှုတော့ရှိနေတယ်လို့ဆိုပါတယ
်ဆွဲချက်ပါမရှိပါဘူးမရှိပါဘူးကျွန်တော်လည်းဒါတော်တော်ထားရှိတယ်ဖန်စီခင်းခင်းထားတဲ့လူအဲ့ဒီတည်းမှာတော့တယောက်တော့ရှိတယ်အစ်တောင်ဘက်မှာရေကြိုးကြောင်းဘက်မှာတယောက်ရှိတယ်အဲ့ဒါတွေတော့ရေစခန်းမှာတရားဝင်စစ်ဆေးတရရှိတယ်ဖန်စီထားရှိရင်ဖန်စီထားတာစစ်ဆေးနေရာတရစစ်ဆေးနေရာရှိတယ်တော့
ဖေဖော်ဝါရီလ20ရက်နေ့ကတမတော်နဲ့အေအေစစ်ရေးပဋိပက္ခကြောင့်ရတိတောင်မြို့နယ်မင်းဘူးကျေးရွာကအမျိုးသမီးဦးတိတ်ဆုံးသွားပြီးကလေးငယ်သူဦးနဲ့မျိုးသမီးသူဦးပါထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။လက်ရှိရခိုင်ပြည်နယ်နဲ့ချင်းမြစ်နယ်ပလောဝမြို့နယ်တွင်မှမြမတမတော်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲတွေပြင်းထန်လာနေသလိုစစ်ဘေးတင်းရှောင်နေရတဲ့သူတွေလည်းတိုးပွားလာနေပါတယ်ခင်ဗျာ။
နိုင်ကိုရင်တရင်ပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒေါန်ဆန်းစုကြည်တက်ရောက်တဲ့ရခိုင်ပြည်နယ်မှာကျင်းပနေတဲ့2019ရခိုင်ရင်းနှီးမြှုပ်နှံမှုပြပွဲအကြောင်းတင်ဆက်ပေးခြင်းပါတယ်ရခိုင်ပြည်နယ်ရဲ့ပထမဦးဆုံးချိန်2019ရင်းနှီးမြှုပ်နှံမှုဆိုင်ရာပြပွဲမှာတော့တရုတ်အိန္ဒိယဂျပန်နဲ့ထိုင်းအာရှနိုင်ငံတွေကစီးပွားရေးကိုယ်စားလှယ်တွေအများဆုံးတက်ရောက်ခဲ့ပြီးတော့ဒီလိုခွင်လန်းနေရှိနေတဲ့ရခိုင်ပြည်နယ်မှာရင်းနှီးမြှုပ်နှံမှုတွေရှိလာအောင်ဒီပွဲကိုစီစဉ်တာလို့နိုင်ငံတော်တိုင်ပင်ခံဒေါန်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်ဒါကတော့အနောက်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုအလားအလာနည်းနေတဲ့အချိန်မှာအာရှနိုင်ငံတွေနဲ့ဆက်ဆံရေးတိုးမြင့်မှုအလေးပေးသွားဖို့ရှိနေကြောင်းစီးပွားရေးပညာရှင်တချို့ကသုံးသပ်ပါတယ်ဒီအကြောင်းအပြည့်အစုံကိုတော့ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
ရခိုင်မြည်နယ်မြောက်ပိုင်းမှာမွတ်စလင်ဒုက္ခသည်အရေးနဲ့ရခိုင်လက်နက်ကိုင်အဖွဲ့တွေနဲ့တပ်မတော်ကြားတိုက်ပွဲဖြစ်ပွားနေရကြောင်းအနောက်နိုင်ငံတွေကယင်းနှီးမြုံနံမှုအလားအလာသိမ်းမရှိရကြောင်းအာရှဒေသတွင်းကယင်းနှီးမြုံနံမှုစိတ်ဝင်စားသူတွေကိုဆွဲဆောင်တဲ့ကြိုးပမ်းမှုတရက်ဖြစ်တယ်လို့စီးပွားရေးအကဲခတ်တွေကသုံးသပ်နေကြပါတယ်။စီးပွားရေးပညာရှင်ဦးမင်းခင်ကမြမစီးပွားရေးယင်းနှီးမြုံနံမှုမှာရှေ့တန်းပြန်ရောက်လာတာကဂျပန်ဖြစ်ပြီးအစိုးရအနေနဲ့တရုတ်အိန္ဒိယပြင်အာဆီယံနိုင်ငံတွေကိုလည်းယင်းနှီးမြုံနံမှုမှာအားထားသွားမယ်သဘောမျိုးရှိနေတယ်လို့သုံးသပ်ပါတယ်။
စီးပွားရေးဒီဟာကိုမှန်းကြည့်ရတာပေါ့။လက်ရှိကကျွန်တော်တို့နောက်နိုင်ငံကလာလာနေနေပြီးတော့ပေါ့နော်။လာဖို့တော့ရှိနေတယ်လို့တော့သိနေရတယ်။ဒါဆိုလည်းအရင်အချင်းတို့ဒီမှာဥစားပြီးဘူးကဒီကျင်းနောက်ပိုင်းမှာအိန္ဒိယနောက်ပြီးတော့ပို့ပြီးတော့ခေတ်ကောင်းတယ်လို့အားရှင်ပေါ့နော်။အဲ့ဒီလိုတွားနေတယ်လို့ကျွန်တော်တို့ယူနေရတယ်။ဒီနေရာမှာရှီကန်ရောက်လာတဲ့အချိန်ရှီကန်ရောက်လာတော့ဂျပန်ပေါ့နော်ဂျပန်ပြီးရင်တော့ပြီးခဲ့တဲ့အရှင်တက်သွားတဲ့ဥစားကိုပြန်ပြီးတော့ဟိုအချင်းကြီးဖန်တီးပြီးတော့ပြန်လာပြီးဒီနည်းနဲ့မျိုးသွားမယ်ဆိုတဲ့အမြင်ကိုကျွန်တော်နောက်နေရတဲ့ကယူရိုပါအမေရိကန်ပေါ့နော်အဲ့လိုရှိနေဖို့ပုံပါတယ
်ဒီယင်းနှိမ့်မြှောက်မှုဆိုင်ရာပြပွဲကိုရခိုင်ပြည်နယ်အစိုးရကဥဆောင်ကျင်းပတာဖြစ်ပြီးနိုင်ငံတကာဘက်ကတော့ဂျပန်နိုင်ငံအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA နဲ့ဂျပန်နိုင်ငံပြည်ပကုန်သွယ်ရေးအဖွဲ့တို့ကဝိုင်းဝန်းပံ့ပိုးပေးထားတာပါနိုင်ငံတကာကရခိုင်ပြည်နယ်မှာရှိတဲ့စစ်ပွားရေးအလားအလာကောင်းတွေထက်ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိနေတဲ့တင်မမူတွေအပေါ်မှာကာလရှည်အာရုံစိုက်နေတာဖြစ်ပြီးဒီလိုအခွင့်အရေးရှိနေတဲ့ရခိုင်ပြည်နယ်မှာယင်းနှိမ့်မြှုပ်နှံမှုတွေလောက်ကြဖို့ဒီနေ့ဖေဖော်ဝါရီ22ရက်ရခိုင်ယင်းနှိမ့်မြှုပ်နှံမှုဆိုင်ရာပြပွဲကိုတက်ရောက်လာတဲ့နိုင်ငံတော်အတိုင်ပင်ခံဒေါန်ဆန်းစုကြည်ကပြောလိုက်တာပါ မြန်မာနိုင်ငံရဲ့လက်ရှိအနေအထားအရအာရှရင်းနှီးမြှုပ်နှံမှုပုံစံကိုပိုစိတ်ဝင်စားတဲ့အနေအထားမဟုတ်ဘဲမြန်မာနိုင်ငံရဲ့အိမ်နီးချင်းနိုင်ငံတွေရဲ့စီးပွားရေးတိုးတက်မှုပေါ်အခြေခံပြီးစဉ်းစားရတဲ့အနေအထားသာဖြစ်တယ်လို့စီးပွားရေးပညာရှင်ဒေါက်တာအောင်ကိုကိုကပြောပါရတယ်
။ကျွန်တော်တို့ဥရောပနိုင်ငံဆိုတာတော်တော်များများ mature ဖြစ်သွားပြီစီးပွားရေးတိုးတက်မှုကနော်။ဟိုအရင်ကြီးဟို dynamic မဖြစ်တော့ဘူးဗျာနော်။အော်ဖြစ်တဲ့အခါမှာဒါပေမဲ့အခုအာရှကြတော့မဖြစ်တော့ဒီတရုတ်ရဲ့စီးပွားရေးမောင်းနေတာတော်တော်ကြီးတယ်။တော့ဒီနေ့မှာပဲဟိုဆိုင်းလို့လို့เนาะကျွန်တော်တို့အားကျိုးတက်နေတဲ့နိုင်ငံလေးပေါ့เนาะအခြေတော့အခြားနိုင်ငံလေးပေါ့အဲဂျပန်ဆိုလည်းအစိတ်အဝေးကြီးပေါ့နောက်တစ်ခါအခုကိုရီးယားလိုပါလို့ဆိုလည်းအစိတ်အဝေးကြီးမဟုတ်ဘူးကြာပြောကြတာเนาะဒါကကျွန်တော်အာရှတိုက်ကနောက်အာရှကိုပို့ပြီးပြီးတော့ညီမလေးကိုလောက်တာတော့မဟုတ်ဘူးလို့အဲဒါမဲ့လို့ဒီမှာနိုင်ငံပေါ်မှာပုံပြီးစိတ်ဝင်စားတာကျွန်တော်ဒီကအခုတော့လောလောဆယ်အရင်ကျွန်တော်ရဲ့ပုံစံကတော့တော့အာရှတိုက်ကပို့စိတ်ဝင်စားတယ်
စီးပွားရေးတကားကိုနိုင်ငံတကာကိုဖွင့်ခဲ့ကြောင်းနဲ့တရုတ်အိန္ဒိယဂျပန်ထိုင်းနိုင်ငံတို့ကကိုယ်စားလှယ်တွေကိုမြင်ရလို့ကြေညာကြောင်းနဲ့ဒီနေ့ပွဲကတဆင့်စီးပွားရေးဆက်ဆံမှုကိုပုံမခိုင်မာလာစေနိုင်တယ်လို့နိုင်ငံတော်အတိုင်ပင်ခံကဒီနေ့ပွဲမှာပြောသွားတာပါဒါဟာ2015နောက်ပိုင်းဒေါအောင်ဆန်းစုကြည်ရဲ့ဒုတိယမြောက်ရခိုင်ခရီးစဉ်လည်းဖြစ်ပါတယ်ရခိုင်ပြည်တွင်းရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ပြီးသက်ဆိုင်ရာဝန်ကြီးအလိုက်ဆွေးနွေးမှုတွေပြုလုပ်ပြီးဂျပန်ပြည်ပကွန်တွယ်ရေးအဖွဲ့ကလုပ်တဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဆွေးနွေးပွဲကလတန်မြင့်စီမံကိန်းလျှက်ဆက်ထုတ်လုပ်ရေးစီမံကိန်းနဲ့တဘာဝအခြေခံခီးသွွားလုပ်ငန်းအလားအလာတွေကိုလည်းဆွေးနွေးသွားဖို့ရှိရလို့ပြည်ချားရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ကြမှာဖော်ပြထားပါတယ်
။ကိုဇော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကဒီရိုဟင်ဂျာဒုက္ခသည်စခန်းတွေကသတင်းလွှာတစ်ပုဒ်ကိုတင်ဆက်ချင်ပါတယ်။ရိုဟင်ဂျာတွေကိုလူကုန်ကူးမဲ့သူတွေလို့တန်တရားဖြစ်ပြီးတော့ဂျာမန်ရုပ်သံမှတ်တမ်းရိုက်ကူးရေးအဖွဲ့နဲ့ဘင်္ဂလားဘာသာပြန်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကုတုပလောင်ဒုက္ခသည်စခန်းတွေကရိုဟင်ဂျာဒုက္ခသည်တွေကဝိုင်းပြီးတော့ရိုက်လွှတ်လိုက်တဲ့ကိစ္စကတော့အထင်မြင်လွဲမှားမှုသာဖြစ်တယ်လို့ရိုဟင်ဂျာဒုက္ခသည်တွေဘက်ကပြောပါတယ်။မြန်မာပြည်ပြန်နိုင်ရေးမရေမယာဖြစ်လာနေချိန်မှာပဲဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကနေလူကုန်ကူးသူတွေကနေတဆင့်မလေးရှားနိုင်ငံလိုတခြားနိုင်ငံတွေကိုမိသားစုလိုက်တရားမဝင်ထွက်ပြေးနေကြသူတွေများလာနေတဲ့အတွက်ဒုက္ခသည်စခန်းတွေမှာလည်းလုံခြုံရေးကိုပို့တို့မြင့်ချထားတယ်လို့ဒုက္ခသည်တွေကိုလည်းစောင့်ကြည့်မှုတွေများလာနေတဲ့အချိန်ဖြစ်တယ်လို့ဒုက္ခသည်တွေကပြောပါတယ်။အသေးစိတ်ကိုစူးစီးတင်ပြထားတာနားဆင်ပါရှင်။မြန်မာနိုင်ငံကနေထွက်ပြေးလာကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေခိုးလုံနေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဒုက္ခသည်စခန်းတွေကအကြီးဆုံးဒုက္ခသည်စခန်းဖြစ်တဲ့ကုတုပလောင်ဒုက္ခသည်စခန်းတွေမှာတော့မနေ့ဖေဖော်ဝါရီလ21ရက်နေ့ကြာသပတေးနေ့ကဂျာမန်ရုပ်သံမှတ်တမ်းရိုက်ကူးရေးအဖွဲ့ကိုရိုဟင်ဂျာဒုက္ခသည်တွေဘက်ကလူကုန်ကူးသူတွေလို့အထင်မှားပြီးတော့သူတို့နဲ့သူတို့ကားကိုလူအုပ်နဲ့တိုက်ခိုက်ခဲ့တယ်လို့ AFP သတင်းမှာဖော်ပြပါတယ်။သူတို့အင်တာဗျူးမေးမြန်းတဲ့ရိုဟင်ဂျာမိသားစုဝင်တွေကကလေးငယ်တွေနဲ့အမျိုးသမီးတွေကိုအဝင်စားနဲ့အစားအသောက်အသုံးဆောင်တွေလက်ဆောင်ပေးတဲ့ဒီဂျာမန်ရုပ်တံအဖွဲ့နဲ့ဘင်္ဂလားဘာသာပြန်ကိုလူကုန်ကူးသူတွေလို့ထင်ပြီးတော့ဝိုင်းရိုက်ခဲ့ကြတာလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘာလူခါလီဒုက္ခသည်စခန်းတွေရိုဟင်ဂျာဒုက္ခသည်တွေရဲ့ကိုယ်စားလှယ်တဦးဖြစ်တဲ့ဦးအီဇလန်ကအခြေအနေကိုပြောပြပါရယ
်။မနေ့ကကုတ္တပလောင်မှာပါဟိုဂျာမနီနိုင်ငံကဂျာနယ်လစ်အဖွဲ့တစ်ဖွဲ့ကဒုက္ခသည်စခန်းမှာအင်တာဗျူးဝင်ရောက်ဟိုမှာအင်တာဗျူးလုပ်ပြီးတော့အဲ့ဒီမိသားစုကိုသူကတန်ရပြီးတော့သူကမိသားစုကိုအလေးစားနဲ့မိုးတွေပါလို့ဝေဖန်ဖို့ရှိတော့ဇေယျသူကအတူခါနဲ့ခေါ်လာတယ်။အဲ့မှာလေလေတချို့ကနားမလည်နဲ့နဲ့မသိတဲ့နဲ့မှဒုက္ခရဲ့စကားမှဆင်းရဲအရင်ကနကနာလူတွေကစက်ဆုံးတာရှိတယ်။နောက်ကလေးတွေကိုပြန်ပြီးဆွေးတာရှိတယ်။အဲ့လိုအတင်းလဲမပြီးတော့သူကအဲ့ဒီအဖေကိုသူကမပေါ်ဆိုင်ဆိုင်တာနောက်အဲ့ဒီလူကြီးကမိုင်းဝင်ပြီးတော့သူကတိုက်ဆိုင်တဲ့အပေါ်မှာကျွန်တော်ဝင်ကြတယ်ရောဆွတ်ချတယ်။နောက်နောင်မအဲ့ဒီလူမကြည့်အောင်ကျွန်တော်ဒီမှာဝင်ကြဒုက္ခရဲ့စကားလူကဆွေးနေပြီးတော့အဲ့လူတွေကအတိတ်တွေအကျယ်ကျွန်တော်ကလောက်ဆောင်နေတာရှိပါတယ်ခင်ဗျာ
။ဂျာမန်ရုပ်တံအဖွဲ့တွေက၃ဦးနဲ့ဘင်္ဂလားဘာသာပြန်သူစီးနေလာတဲ့ကားကိုလည်းဝိုင်းဖြတ်စီးခဲ့ကြပြီးတော့ဝိုင်းရိုက်နေချိန်မှာစခန်းလုံခြုံရေးရဲတပ်ဖွဲ့ဝင်တွေနဲ့ဘင်္ဂလားဒေ့ရှ်စစ်တပ်ဘက်ကဝင်ရောက်ကယ်တင်နိုင်ခဲ့ပါတယ်။တည်င်းမှတ်တမ်းတူလေးတစ်ခုရိုက်ဖို့လာခဲ့တဲ့ဂျာမန်သတင်းသမားတွေကတော့အရေးပေါ်ဆေးဝါးကုသမှုခံရပေမဲ့ကြီးကြီးကျယ်ကျယ်ဒဏ်ရာမရခဲ့ပါဘူး။ဒီအဖြစ်ပြက်ဟာဒါလည်းဘူးလွဲမှားတဲ့အဖြစ်သားဖြစ်တယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာကဒေသခံရဲအရာရှိအဘူခါဂါဖ် AFP ကိုပြောပါရယ်။အခုလိုမျိုးရိုဟင်ဂျာဒုက္ခသည်တွေအကြောင်းသတင်းမှတ်တမ်းလာရောက်ရိုက်ကူးတဲ့ဂျာမန်အဖွဲ့ကိုဒုက္ခသည်တွေဘက်ကအထင်မြင်လွဲမှားပြီးတော့ဝိုင်းရိုက်လိုက်တဲ့ကိစ္စအပေါ်မှာတော့ရိုဟင်ဂျာဒုက္ခသည်တွေဘက်ကများစွာစိတ်မကောင်းဖြစ်ရပါကြောင်းနဲ့ဒီအကြမ်းဖက်လုပ်ရက်ကိုရှုတ်ချတယ်လို့ရိုဟင်ဂျာဒုက္ခသည်တူဖြစ်တဲ့ဥယီဇလန်ကပြောပါရယ်
။ဒီလိုမိုင်းရစီတာအပေါ်မှာကျွန်တော်တို့စိတ်မကောင်းပါဘူးအဲ့ဒါရှုတ်ချတယ်။နောက်တော့ဒီလိုမဖြစ်အောင်ဒုက္ခရဲ့စကမ်းပေါင်း30ရှိတယ်။အဲစကမ်းပေါင်း30ပြည်သူတွေကို င်ရဒုက္ခတွေကိုကျွန်တော်တို့ဒုက္ခတွေကိုကျွန်တော်တို့အတိတ်ဘဝတည်းကျွန်တော်တို့ကလဲဆောင်နေတာရှိပါတယ
်ရိုဟင်ဂျာဒုက္ခတွေဟာသူတို့ဒေရရေးကိုပြန်ဖို့ကလည်းဘေးဘရာဖြစ်နေသေးတာကြောင့်ဘင်္ဂလားဒေ့ရှ်တကယ်ကဒုက္ခတွေစခန်းတွေကနေတဆင်သူတို့ရဲ့ဘဝလူမြောက်ရာလူမြောက်ကြောင်းလူကုန်ကူးသူတွေကနေတဆင်ထွက်ပြေးနေကြတဲ့ဖြစ်ရည်ဒီကလည်းမကြာခဏဆိုသူတို့ဖြစ်ပျက်နေတာဖြစ်ပါတယ်ဒီလိုမျိုးလူကုန်ကူးမှုတွေရှိတဲ့အတွက်ဒုက္ခတွေစခန်းတွေမှာလုံခြုံရေးတိုးပြစ်ချထားတယ်လို့ဒုက္ခတွေအခြေကြီးကြပါလေသတိအနေထားနဲ့စောင့်ကြည့်နေကြတယ်လို့ဦးဇလန်ကပြောပြပါတယ
်ကဘာမှတော့ဒုက္ခတွေလို့မြေချတော့တခြားနိုင်ငံတွေကိုတွက်ခွန်နေတာကျွန်တော်ရဲ့မြန်မာနိုင်ငံရဲ့နိုင်ငံချက်ကိုသူကတက်တဲ့မြေရအစကြသူကအဲ့လိုတက်ကျလက်ကျနဲ့တခြားနိုင်ငံကိုတွက်ခွန်ဖို့လဲနေတာပါကျွန်တော်ဒုက္ခတွေကိုကျွန်တော်အမြင်နဲ့အသိပေးတာရှိတယ်နော်ဒီလိုလေကုန်ကုန်မမခါရအောင်နော်လေကုန်ကုန်နဲ့ဖေးကြတယ်လေသူကအဆက်တည်းမလဲအောင်နော်ဒီလိုမဖြစ်အောင်ကျွန်တော်ကားပေးဆောင်ကြနေတာကျွန်တော်ရှိပါတယ်ခင်ဗျ
ရခိုင်ပြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေနဲ့တောက်ပိုင်းစစ်တပ်ရဲ့ရဲလုံခြုံရေးတပ်တွေရဲ့နေပြည်ရှိလစ်မှုတွေကြောင့်အသက်ဘေးလွတ်ရာထွက်ပြေးခဲ့ရတဲ့ရိုဟင်ဂျာမွတ်စလင်တွေဟာအခုဆိုရင်တော့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေထဲမှာတိတ်တဲ့ချီရှိနေပြီဖြစ်ပါတယ်တလို့ရခိုင်ပြည်နယ်ထဲမှာရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေအေနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်လို့ထောက်ချီတဲ့ရခိုင်မျိုးရွယ်စုဒေသခံတွေဟာဘင်္ဂလားဒေ့ရှ်နယ်စပ်အပါအဝင်ဘေးလွတ်ရာတွေကိုတိတ်လျှောက်ထွက်ပြေးနေရတဲ့အနေအထားဖြစ်ပါတယ်ရှင်ဖီယိုမြန်မာပိုင်းရဲ့တောက်ကြညာကြံသတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာတရားဒဇင်းနောက်ထပ်ထိုးမဲ့အကြောင်းကိုတင်ဆက်ပေးကြပါရစေ။ထိုင်းမြန်မာနိုင်ငံနှစ်နိုင်ငံအတွက်နယ်စပ်ကုံတွယ်ရေးပို့ပြီးတော့မှလွယ်ကူချုံးမွေ့စေဖို့အမှတ်နှစ်တရားဒဇင်းကိုလာမယ့်ဧပြီလဆန်းမှာဖွင့်လှစ်ဖို့နှစ်ဖက်နိုင်ငံရဲ့တာဝန်ရှိတဲ့သူတွေဖေဖော်ဝါရီလ22ရက်နေ့ကတွေ့ဆုံဆွေးနွေးပြီးတော့သဘောတူညီချက်ရခဲ့ပါတယ်။မြန်မာဘက်ကလိုအပ်နေတဲ့ဤပညာဆိုင်ရာအချက်တွေကိုလည်းထိုင်းနိုင်ငံဘက်ကဂျပန်အဖွဲ့အစည်းကိုအကူအညီတောင်းမိရှာဖွေပေးမယ်လို့ဆိုပါတယ်ထိုင်းခြေဆိုင် VOA သတင်းတောက်မအေးမှာသတင်းပေးပို့ထားပါတယ
်ထိုင်းမြန်မာနယ်စပ်မှာကုန်သွယ်ရေးလမ်းကြောင်းတွေမှာပုံမပြီးအထောက်အကူဖြစ်စေဖို့အတွက်မြဝတီမဲဆောက်ချစ်ကြည်တရားအမှတ်နှစ်တရားကိုထိုင်းနိုင်ငံဘက်က2015ခုနှစ်ဩဂုတ်လကနေစတင်ပြီးတည်ဆောက်ပေးခဲ့တာပါထိုင်းဘက်ကတန်းနဲ့ချီပြီးကုန်သွယ်မှုလုပ်နေတဲ့တန်အလေးချိန်များတဲ့ကုန်ပစ္စည်းတွေကိုအဲ့ဒီတရားအစ်စ်ကနေဖြတ်တန်းသွားလာတော့မှာဖြစ်ပါတယ်အဲ့ဒီတရားကိုဖွင့်နိုင်ဖို့အတွက်နိုင်ငံတာဝန်ရှိသူတွေကဧပြီလ3ရက်နေ့ကနေ5ရက်နေ့အတွင်းဖွင့်နိုင်ဖို့ရထားတဲ့အကြောင်းထိုင်းမြူနစ်စပယ်ဌာနကအကြံပေးအဖွဲ့ဝင်တဦးကအခုလိုပြောပြပါတယ်
။အော်လို့3-4ရက်ဧပြီလ
3ရက်ဧပြီလ
3ရက်မှာဒီ3ရက်ထိုင်းတော့3ရက်နေ့လေးရက်နေ့ငါးရက်နေ့ဒီအဲ့ဒီ3ရက်ထိုင်းတာတခုတခုအယူနေ
။ဟုတ်ကဲ့။
ဒါကဟိုထိုင်းဘက်ကပြင်နာရေရောနော
်ဟုတ်ကဲ့
မြန်မာဘက်ကစောက်တော့ဘယ်ရက်ဖြစ်နိုင်လဲဒီပုံပြထားမှာ
ဟုတ်ကဲ့ဟုတ်ကဲ့
ဒါကအခုကဒီမြန်မာဘက်ကစနေနေသူတို့ပတ်စံမရှိဘူးဟိုမှာမီးမရှိကွန်ပျူတာမရှိဘာမရှိဘာအားလုံးဒီလိုဖြစ်နေ
ဟုတ်ပြီ
ဒါမရှိဘူးလဲသူလည်းတပင်းမွေးမှာဖြီးနေ
ဟုတ်
တယ်ငွေချီးနေဒီချိုင်းနိုင်ငံရပြီးကြီးရတယ်ပြန်မကြိုက်တာစစ်ချာလားအစစ်ဆုံးလုပ်ပေးမယ်ဒီမှာကျေးဇူးအားမို့သာကိုကြီးပြောတော့ကျေးဇူးအား
ဟုတ်ကဲ့
ကျေးဇူးအားဒီနေ့ပြန်အစရပြန်တော့ဟိုခီးခီးလို့ခီးပြန်တော့ဘယ်လိုပုံစံလဲသူတို့ကတော့ထားရညိမော့
ထိုင်းနိုင်ငံအဝေးပြေးလမ်းမဦးစီးဌာနဒုတိယညွှန်ကြားမှုဦးဆောင်တဲ့အဖွဲ့ဝင်နေနဲ့မြန်မာဘက်ကလည်းဆောက်လွေဝင်ကြီးဌာနလန်ဒလာဦးစီးဌာနရဲ့ဒုတိယညွှန်ကြားမှုချုပ်ခေါင်းဆောင်တဲ့အဖွဲ့ဝင်များတက်ရောက်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်ဒီနှစ်ဖက်ဆွေးနွေးပွဲပြီးမှာတော့ထိုင်းရနာပိုင်းတွေကဒီတရားကိုအပီလာဇမ်းမှာပဲဖွင့်မှာဖြစ်တဲ့အကြောင်းအတည်ပြုပြောကြားခဲ့ပါတယ်။ထိုင်းမြန်မာအမှတ်နှစ်ချစ်ကြည်တရားကိုထိုင်းနိုင်ငံဘက်ကထိုင်းဘက်ဝင်တန်ပေါင်း 3,900 နီးပါးအကုန်ကျခံပြီးစောက်လုပ်ပေးခဲ့တာဖြစ်ပါတယ်။မဲဆောက်မြဝတီအမှတ်နှစ်ချစ်ကြည်တရားအရှိကတော့မြန်မာဘက်ချမ်းမှာ4ကီလိုမီတာသာရှိပြီးထိုင်းဘက်ချမ်းမှာတော့18ကီလိုမီတာရှိပါတယ်။ဒီတရားပြီးရင်တော့ထိုင်းဘက်ကကုန်စည်စီးဆင်းမှုတွေကကြံ့ကြာမှုတွေမရှိတော့ပဲပုံမလွယ်ကူသွားမှာဖြစ်လို့ထိုင်းနိုင်ငံဘက်ကတော့အ мян ဖွင့်လှစ်နိုင်ဖို့ကြိုးစားနေတာလည်းဖြစ်ပါတယ်ရှင်
။မဲရီးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လင်းပေးနေကြကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်ဖေဖော်ဝါရီလ22ရက်တောက်ကြနေညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်ဒီမှာတော့အမျိုးသမီးကဏ္ဍသုတဆုံလေးအမေရိကန်တခွေအစီအစဉ်နဲ့အတူသိပ္ပံတဲ့နည်းပညာအစီအစဉ်မှာနားဆင်ရမှာကတော
့ဖျားလေးပါလို့ရှိတော့ငါးစွာကြွေးကြပါဗျာနောက်တစ်ခုကငါလာခဲ့ကြငါ့ကိုလာပြီးလွတ်ကြနောက်တစ်ခုကအစိုးရအနေနဲ့ငါမျိုးစိုက်ခဲ့တယ်ငါမျိုးပြောအောင်ဆို
သိပ္ပံနဲ့နည်းပညာအစီအစဉ်မှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဦးဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါတယ်အမေရိကန်ပြည်ထောင်စုမှာတော့ဒီလဖေဖော်ဝါရီလကို Black History Month လူမဲသမိုင်းတင်လအဖြစ်သတ်မှတ်ထားပြီးတော့အာဖရိကနယ်ပါအမေရိကန်နိုင်ငံသားတွေရဲ့စံနမူနာတင်စရာကောင်းလာတဲ့ထူးချွန်မှုတွေကိုတတိယဂုဏ်ယူအားကြစေဖို့ရည်ရွယ်ပြီးတော့မိမောင်းထုတ်ပြလေးရှိပါတယ်။ Rosa Parks ကတော့လူမဲတွေရဲ့သမိုင်းမှာအထင်ရှားဆုံးအမျိုးသမီးကြီးတစ်ဦးဖြစ်ပါတယ်။လွန်ခဲ့တဲ့64နှစ်ကလူပြူလူမဲအသားရောင်ခွဲခြားတဲ့စနစ်ကိုကန့်ကွက်ခဲ့တဲ့တာမန်လူမဲအမျိုးသမီးကြီးတစ်ဦးဖြစ်တဲ့ Rosa Parks ရဲ့အမှန်ဘက်ကနေရဲရဲဝုံဝုံရက်တည်ခဲ့တဲ့လောက်ရက်ကတော့ဒီကနေ့အထိလူအများအတွက်အတူယူစရာဖြစ်ခဲ့ပါတယ်။ပြည်သူအခွေရေးအတွက်သူမအနေနဲ့ဘလို့မျိုးတတိရှိရှိရက်တည်ကြိုးပမ်းခဲ့ပါသလဲဆိုတာကိုတော့ဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာမှာဒေါ်လာလာတန်းစူးစီးတင်ပြထားတာနားဆင်ပါရှင
် I had not planned to get arrested. I had planned to do without having to end up in jail, but when I had to face
မနီနဲ့အဲ့ဒီနေ့ကအဖမ်းခံဖို့ရည်ရွယ်ပြီးလုတာတော့မဟုတ်ပါဘူးထောင်ထဲမသွားရဘဲနဲ့လုံနိုင်ဖို့ရည်ရွယ်ခဲ့ပါလေဒါပေမဲ့လို့ကျမဖမ်းခံဖို့ဆုံးဖြတ်ချက်ချလိုက်တာကတော့ကျမတို့အနေနဲ့ဒီလိုအနှိမ်ခံရတဲ့ဘဝမျိုးမှာနေရတာကြာပြီမို့ကျမတို့ဘောခွဲခြားဆက်ဆံတာပိုပြီးခံလီပိုပြီးအနှိမ်ခံရလီဖြစ်တယ်ဆိုတာကိုကျမသဘောပေါက်မိလို့ဖြစ်တယ်လို့ပြောသွားသူကတော့ကွယ်လွန်လေပြီဖြစ်တဲ့ပြည်သူ့ခွင့်ရေးလှုပ်ရှားမှုရဲ့မိခင်ကြီးရဲ့လို့တင်စားခေါ်ပေါ်သူ Rosa Parks ပဲဖြစ်ပါတယ်။ဒီလဖေဖော်ဝါရီလကိုအမေရိကန်မှာ Black History Month လူမဲသမိုင်းတင်လအဖြစ်သတ်မှတ်ထားတဲ့အတွက်ကြောင့်လေ Rosa Parks ရဲ့အသားရောင်ခွဲခြားမှုအဆုံးသတ်ရေးသမိုင်းတင်ကျူးပေါင်းမှုများကိုတင်ပြပေးဖို့ရည်ရွယ်ခဲ့တာပါ။လူမဲသမိုင်းတင်လစခဲ့တာကတော့1955ခုကဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာကြီးကျွန်စနစ်ပပျောက်ရေးတွေခွဲစည်းပုံအခြေခံဥပဒေပြင်ဆင်ချက်မှာသတ်မှတ်ထားပြီး250အကြာဖြစ်တယ်လို့ဆိုရမှာပါ Harvard ကျောင်းဆင်ဘုရားသမိုင်းရှင် Carter G. Woodson နဲ့တခြားအထင်ကအာဖရိကနွေဘအမေရိကန်နိုင်ငံသားတွေရဲ့ကြိုးပမ်းမှုကြောင့်အမေရိကန်သမိုင်းမှာလူမဲအမေရိကန်နိုင်ငံသားတွေရဲ့အခွင့်အာဏာကိုအတိအမှတ်ပြုဖို့1986ခုနှစ်ကစလို့အမေရိကန်သမ္မတတိုင်းကဒီလကို Black History Month ရဲ့လို့သတ်မှတ်ပြီးနိုင်ငံကနေကာရဝပြုခဲ့တာလည်းဖြစ်ပါတယ်အာဖရိကနွေဘအမေရိကန်နိုင်ငံသားအမျိုးသမီးတွေရဲ့ကြိုးပမ်းမှုတွေအောင်မြင်မှုတွေအများကြီးရှိတဲ့နဲ့ Rosa Parks ကတော့အထင်ရှားဆုံးပုဂ္ဂိုလ်တွေနဲ့တူဦးလို့ဆိုရမှာပါအချိန်ကတော့1955ခုဒီဇင်ဘာလတရနေ့ကပဲဖြစ်ပါတယ်ထိုစဉ်အသက်40နှစ်အရွယ်ရှိပြီဖြစ်တဲ့ Rosa Parks ဟာတောင်ပိုင်းဒေသမှာချက်မှတ်ထားတဲ့လူပြူလူမဲခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့ Alabama ပြည်နယ် Montgomery မြို့မှာ Bus ကားဒီဇင်ဘာမှာလိုက်ပါလာပြီးလူပြူတူအတွက်နေရာဖယ်ပေးဖို့ညှင်းခဲ့တာဖြစ်ပါတယ်။ထိုစဉ်ဖြစ်ရတဲ့ပတ်သက်ပြီးတော့မကွယ်လွန်မီသူသတင်းမီဒီယာကိုပြောပြခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ
်။ Well, four of us were involved in that section of the bus. A man occupied the seat with me.
အဲ့ဒီဘတ်စကားပေါ်မှာကျမတို့လူမဲ၄ဦးရှိခဲ့ပါတယ်။တူဦးကပြင်းပေါင်နာခုံမှာထိုင်ပြီးကျမကတော့အတွင်းဘက်ပိုင်းမှာထိုင်နေပါတယ်။တခြားတစ်ဖက်မှာနောက်လူမဲအမျိုးသမီး၂ဦးထိုင်နေကြပါတယ်။ပါစကားရတော့လူပြူအမျိုးသားတူတက်လာပြီးသူကမတ်တပ်ရနေရတယ်။သူကကျမတို့အားလုံးကိုခုံကနေဖယ်ပေးစီခြင်းနဲ့တခြား၃ယောက်ကတော့မထခြင်းထခြင်းနဲ့ထပေးကြတယ်။ ချမကတော့ဖယ်မပေးဘူးအဲ့ဒီတော့ချမဖန်းခံရအချုပ်ထဲထည့်ခံခဲ့ရတယ်လို့ Rosa Parks ကသူမကွယ်လွန်မီကပြန်ပြောင်းပြောခဲ့တာပါခုလိုလူပြူလူမဲခွဲခြားဆက်ဆံတာကိုခံနေရတာများလို့လေသူ့အနေနဲ့ခုလိုမခံရနိုင်ဖြစ်လို့အခန်းရဲခဲ့တာဖြစ်တယ်လို့ Rosa Parks ကပြောခဲ့တာကတော့
Well I had work and I can't say I wasn't tired but that
ကျမကအလုပ်ပြင်းမှန်းပြီးပြန်လာတာဒါပေမဲ့ကျမပြင်းမှန်းလို့ဘတ်စကားပေါ်မှာခုံနေရကနေထပေးဖို့ညှင်းခဲ့တာတော့မဟုတ်ပါဘူးကျမအနေနဲ့ကျမကတန်ရန်တန်ကြီးဘတ်စကားကပြီးပြီးစီးတာမို့လို့လေကျမထပေးစရာအကြောင်းရှိဘူးလို့ကျမယုံကြည်ပါတယ်ဒါအပြင်ကျမကိုခုလိုခွဲခြားဆက်ဆံတာမျိုးကိုလေကျမမခံတော့ဘူးလို့ဆုံးဖြတ်တဲ့အတွက်အခုလိုဘတ်စကားပေါ်မှာခုံနေရကိုမဖယ်ပေးခဲ့တာပါလို့ Rosa Parks ကပြောခဲ့တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာ racial segregation လို့ခေါ်တဲ့အသားရောင်ခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့ထိုးစဉ်ကခီးသွွားရမှာလူပြူကရှီတန်းခုံလူမဲတွေကနောက်တန်းခုံတွေမှာထိုင်ကြရပြီးလူပြူတွေအတွက်ရှီတန်းခုံတွေမှာနေရာမရှိရင်နောက်တန်းခုံမှာလူမဲတွေကဖယ်ပေးကြရတာဖြစ်ပါတယ်ဒါကို Rosa Parks ကဆန့်ကျင်ခဲ့တာပါအလားတူပဲကျောင်းတွေစားတောက်ဆိုင်တွေရုပ်ရှင်ရုံတွေစသဖြင့်မှာလေလူပြူနဲ့လူမဲတွေကိုခွဲခြားဆက်ဆံထားတာပါ Rosa Parks ရဲ့ Montgomery မြို့ကလေးမှာဒီအသားရောင်ခွဲခြားတဲ့စနစ်ကိုဘတ်စကားတွေပေါ်မှာတခြားလူမဲအမျိုးသမီးတွေကအခံခဲ့လို့အဖမ်းခံခဲ့ကြရတာတွေလည်းရှိခဲ့ပါတယ်ဒါပေမဲ့လို့လေဒီတစ်ခါ Rosa Parks အဖမ်းခံခဲ့ရတော့လူမဲလူအဖွဲ့အစည်းကဒီဖြစ်ရကိုမခံတော့တဲ့အတွက်သူ့နောက်မှာဝိုင်းပြီးရပ်တည်ပေးခဲ့ကြပါတယ် Rosa Parks ကတော့အလုပ်ပြုတ်ခဲ့ပြီးအလဘမမှာအလုရှာမရတဲ့ထွေးကြောင့်လေသူနဲ့သူခင်မွန်းဟာဒီထရိုက်မြို့ကိုပြောင်းခဲ့ကြရပါတယ်ထိုစဉ်လူမဲဖွဲ့စည်းဖြစ်တဲ့ NAACP ကလည်းဒီဖြစ်ရကိုစံတက်ခံဖြစ်ရှေ့တန်းတင်ခဲ့ပါတယ်ထို့သဖြင့်ထိုစဉ်ကပြည်သူ့ခွင့်ရေးလှုပ်ရှားမှုမှာခေါင်းဆောင်ဖြစ်တက်လာသူကတော့တရားဟောဆရာဒေါက်တာမာတင်လူသကင်းပဲဖြစ်ပါတယ်ထိုစဉ်လူပြူလူမဲခွဲခြားမှုဆက်ဆံရေးအဆုံးသတ်ဖို့ငြင်းချမ်းစွာတိုက်ပွဲဝင်ဖို့ဆုံးဖြတ်ခဲ့သူဒေါက်တာကင်းပြောခဲ့တာကိုလေပြန်ပြောင်းတင်ပြလိုပါတယ
် Segregation in public transportation will pass away eventually
and I think we အများပြည်သူအသုံးပြုတဲ့တည်ယူပို့ဆောင်ရေးမော်တော်ယာဉ်တွေရထားတွေပေါ်မှာအသားရောင်ခွဲခြားမှုစနစ်ဟာတစ်နှစ်အဆုံးသတ်မှာပါဒါကြောင့်ဒီကနေ့ကစပြီးတော့ကျွန်တော်တို့ဒါကိုရင်ဆိုင်နိုင်ဖို့ပြင်ဆင်ကြဖို့လိုမယ်လို့ထင်ပါတယ်အဲ့ဒီအချိန်ရောက်လို့အခြေအနေတွေကိုရင်ဆိုင်ရတဲ့အခါမှာကျွန်တော်တို့တိတ်ခါရှိရှိတည်တည်ငြိမ်ငြိမ်စင်ချေနုံတရားရှိရှိနဲ့ရင်ဆိုင်ကြပါစို့
ဒေါက်တာမာတင်လူသကင်းဦးဆောင်တဲ့လှုပ်ရှားမှုကြောင့်လေအသားရောင်ခွဲခြားရေးစနစ်ဟာဥပဒေအရအမေရိကန်ပြည်ထောင်စုမှာအဆုံးသတ်ခဲ့ပါတယ်ဒေါက်တာမာတင်လူသကင်းကတော့အလုတ်ကြံခံခဲ့ရပါတယ် Rosa Parks ဟာ1980ခုနှစ်များနောက်ပိုင်းမှာလေအသားရောင်ခွဲခြားမှုတိုက်ဖြည်လှုပ်ရှားမှုအတွက်ဆက်လက်ဆောင်ရွက်ခဲ့တယ်လို့ Detroit မြို့မှာလူမဲလူငယ်တွေအသက်မွေးဝမ်းကြောင်းအကြံပေးဌာနကိုလေဖွင့်လှစ်ပြီးခဲ့ပါတယ်ခုလိုဒန်းတူခွင့်ရရှိမှုအတွက်သူ့ဘဝမှာမနာမနေကြိုးပမ်းမှုတွေကြောင့်1990ခုနှစ်မှာထိုစဉ်သမ္မတ Bill Clinton ကအရသားတွေကိုပေးတဲ့အမြင့်ဆုံးဆုတစိတ်ဖြစ်တဲ့သမ္မတရဲ့လူမြောက်မှုဆုတစိတ်အပြင်လွှတ်တော်ဆိုင်ရာအမြင့်ဆုံးရွှေစိတ်ဆုကိုလည်းသူ့ကိုချီးမြှင့်ခဲ့ပါတယ်ထိုစဉ်သမ္မတ Clinton ဆုပေးပွဲမှာပြောခဲ့တာကတော့
Rosa Parks ignited the most significant social movement in modern America.
Rosa Parks ာခေတ်သစ်အမေရိကန်သမိုင်းမှာအထင်ကြီးအကြဆုံးလူမှုရေးအပြောင်းအလဲဖော်ဆောင်မှုကိုစတင်ပေးခဲ့သူပါ။ပြည်တွင်းစစ်ဖြစ်စေခဲ့တဲ့အကြောင်းရင်းတွေအဆုံးသတ်စေဖို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်73 74နဲ့15တို့မှာပေးအပ်ထားတဲ့ဂရုတွေကိုဖြည့်ဆည်းနိုင်ဖို့ကြိုးပမ်းပေးခဲ့သူပါ။နောက်နှစ်ပေါင်း90ကျော်အောင်ပဲ Rosa Parks ာတချိန်ကဗစကားပေါ်မှာနေရာမဖယ်ပေးခဲ့တာထက်ကြော်လွန်ပြီးတခြားဒန်းလူအခွင့်ရေးရပိုင်ခွင့်အတွေ့ကြိုးပမ်းပေးခဲ့သူဖြစ်တာမို့သူ့ကိုသမရကချီးမြှင့်တဲ့လွတ်မြောက်မှုဆုတစိတ်အပြင်ကျွန်တော်နဲ့အတူလွတ်တော်ခေါင်းဆောင်တွေကလည်းလွတ်မြောက်မှုဆုတစိတ်စုသူ့ကိုချီးမြှင့်ပါတယ
် Rosa Parks ဟာ2005ခုအောက်တိုဘာလ24ရက်နေ့အသက်92နှစ်အရွယ်မှာကွယ်လွန်ခဲ့ပါတယ်ထို့စဉ်သူ့ရဲ့ဇာပနအခမ်းအနားကိုတယောက်ခဲ့တဲ့သမ္မတဘရက်အိုဘားမားအမှတ်တရပြောခဲ့တာကိုလေပြန်ပြောင်းတင်ပြလိုပါလေ
We honor this woman Rosa Parks by finding within ourselves the courage
ကျွန်တော်ဒီကနေ့ဂရဝပြူတဲ့ Rosa Parks ဟာနိုင်ငံရေးရာထူးလက်ကင်ထသူမဟုတ်ပါဘူးကြွယ်ဝချမ်းသာတဲ့သူလည်းမဟုတ်ပါဘူးအထက်တန်းလွှာသတင်းတွေမှာဖော်ပြခြင်းခံရသူလည်းမဟုတ်ပါဘူးဒ ဖိတန်တက်ကသူကဘွဲရသူလည်းမဟုတ်ပါဘူးသူဘဝဖြတ်သန်းမှုအတော်များများမှာဆက်ချုပ်စားခဲ့သူပါဒါပေမဲ့ကျွန်တော်နိုင်ငံရဲ့သမိုင်းကိုပြုစုတဲ့အခါမှာတော့ဒီအေးဆေးဆေးနေတဲ့အမျိုးသမီးရဲ့အမိဟာလွတ်တော်အမတ်တွေသမဏတွေရဲ့အမိကိုမေးသွားတောင်းမှသူ့အမိကိုတော့အမျက်သတိရနေကြမှာပါ
ရိုဇာပါ့ခ်စ်ကိုကာရဘာပြုခဲ့သူနောက်တူကတော့ဝါရှင်တန်ဒီစီအောက်လွတ်တော်မှအလင်နာဟိုးမ်စ်ပဲဖြစ်ပါတယ
် In great humility Rosa Parks gift
Rosa Parks အနေနဲ့တိမ်မွေးစွာပဲပြပြတတအတိပေးခဲ့တာကကိုကိုကိုလူမြအောင်လှုပ်ကြဖို့ဆိုတာပါပဲ
1973ခုဖေဖော်ဝါရီလ4ရက်နေ့မွေးနေ့ရှင်ကွယ်လွန်နေပြီဖြစ်တဲ့ Rosa Parks ကိုဂုဏ်ပြုတဲ့အနေနဲ့သူအသက်တရာပြည့်တဲ့2013ခုနှစ်ကတော့သူမွေးနေ့ထိမ့်မှတ်ဖြစ် Rosa Parks တစ်စိတ်ကောင်းကိုစာတိုက်ကြီးကနေထုတ်ဝေရောင်းချခဲ့ပါကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့အမျိုးသမီးများခန္ဓာကိုညီကုန်းချုပ်အပ်ပါတယ်ရှင်
ဒေါ်လာလာတန်းစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီသတင်းပတ်ရဲ့သုတဆုံးလေးအမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်ပြည်ထောင်စုမှာတနက်ပစ်ခတ်မှုတွေမကြာခဏဖြစ်ပွားလေးရှိတာကြောင့်တနက်ကင်ဆောင်ခွင့်ကိုတင်းတင်းကြပ်ကြပ်စီစဉ်နိုင်မှုတောင်းဆိုမှုတွေရှိပေမဲ့လည်းတနက်ရောင်းချမှုအားကတော့ဆက်လက်မြင့်တက်နေဆဲဖြစ်ကြောင်းဒီသတင်းပတ်ရဲ့သုတဆုံးလေးအမေရိကန်တခွင်အစီအစဉ်မှာကိုအောင်အောင်တင်ပြထားတာနားဆင်ပါရှင်။
2018ခုနှစ်အတွင်းအမေရိကန်ပြည်အောင်စုအတွင်းကကြောင်းနေမှာတနက်ပစ်ခတ်မှုပေါင်း94ခုရှိခဲ့ပြီးဒါဟာဟိုရုံးကနေမတူပဲအများဆုံးအရေးအတွက်ဖြစ်တယ်လို့အမိမြေလူမျိုးရေးဝန်ကြီးဌာနရဲ့စီးရင်ကိန်းကဏ္ဍတွေမှာဖော်ပြထားပါတယ်။အဲဒီလိုတနက်ပစ်ခတ်မှုတွေဖြစ်ပြီးတော့လူများပြားသေဆုံးခဲ့ပြီးတဲ့နောက်မှာတော့အမေရိကန်ပြည်အောင်စုမှာတနက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးတော့ပိုတင်းကျက်တဲ့ဥပဒေတွေပြဋ္ဌာန်းပေးဖို့ပြင်းပြင်းထန်ထန်ပြောဆိုဆွေးနွေးလာကြပါတယ်တချို့ပြည်နယ်တွေမှာဆိုရင်တင်းကျက်တဲ့စည်းကမ်းတချို့ထုတ်ခဲ့ပေမဲ့တနက်ရောင်းချမှုနှုန်းကတော့ဆက်လက်မြင့်တက်နေသေးပါဝါရှင်တန်ဒီစီမြို့တော်နဲ့တိတ်မလန့်မကန့်မှာရှိတဲ့ဗာဂျီးနီးယားပြည်နယ်ချန်ဒလီမြို့ကတနက်ပြပွဲကိုတနက်ဝါသနာပါသူတွေရာနဲ့ချီပြီးတော့လာရောက်ကြပါတယ်အဲ့ဒီပြပွဲမှာဆိုရင်တနက်ကြည်စံအယောင်ဝဲအပြင်အလေအလေလေးလုပ်လို့ရပါတယ
် When I like to shoot I like to shoot different weapons
တနက်ဝါသနာပါသူတူကတော့တနက်ပြရတာကိုကြိုက်ပါတယ်လက်နက်မျိုးစုံပြရတာကိုလည်းကြိုက်ပါတယ်လို့ပြောသွားတာပါတနက်ကိုပိုင်ဆောင်ထားတာဟာနိုင်ငံသားတိုင်းလက်နက်ကင်ဆောင်ခွင့်ပေးထားတဲ့ American ပြည်အောင်စုဖွဲ့စည်းပုံပြင်ဆင်ချက်နှစ်အရဖွဲ့စည်းပုံကပေးရထားတဲ့ခွင့်ပြုချက်ကြောင့်သာမဟုတ်ပဲဒါဟာ American ယဉ်ကျေးမှုတစ်စိတ်တစ်ပိုင်းဖြစ်တယ်လို့လည်းရှုမြင်ကြတာပါတနက်ဝါသနာရှင်တူဦးဖြစ်တဲ့ Tom က
The gun culture in America is pretty much that. It's purely American.
American sisters ဆိုရင်တနက်ကင်ရပါတယ်။ American တွေဟာကိုတိုင်းပြည်ကိုချစ်တယ်။ကျွန်တော်တို့လိုတနက်ချစ်သူတွေပေါ့ဗျာ။ကျွန်တော်တို့ရဲ့ရိုးရာအမွေကိုဆက်ထိန်တယ်လို့ပဲပြောရမှာပေါ့
။ Pakistan American တူဖြစ်တဲ့ Abid Ghafoor ကတော့တနက်ရောင်းချသူပါ။လူတွေဟာအနေရကနေကာကွယ်ဖို့အတွက်တနက်ဆောင်ထားကြတာလို့သူကပြောရတယ်။
कोई bad person वो gun मेरे तरफ point करता है
ကျွန်တော်ကိုတနက်နဲ့လာချိန်လို့ကတော့ကျွန်တော်ကလည်းအစင်သိမ့်မယ်လीတနက်ကင်ထားတာဆိုတော့ကိုကူကူကာကွယ်နိုင်ပါတယ်
။ဒါပေမဲ့လည်းတနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးကြိုးပမ်းနေသူတွေကတော့လက်နက်ဝယ်ယူဖို့ဟာအင်မတန်လွဲပြီးတော့ဒီလိုအခြေအနေကိုထိန်းချုပ်မှသာ2018ခုနှစ်ဖေဖော်ဝါရီလအတွင်းဖလော်ရီဒါပြည်နယ်ပါကလန်မြို့ကအထက်တန်းကျောင်းကိုတနက်နဲ့ဝင်ရောက်ပစ်ခတ်ခဲ့တဲ့အဖြစ်ဆိုးမျိုးကိုတားဆီးနိုင်မှာဖြစ်တယ်လို့ဆိုပါရယ်။အဲ့ဒီပစ်ခတ်မှုအတွင်းတနက်သမားလက်ချက်ကြောင့်လူ18ဦးသေဆုံးသွားပါတယ်။တနက်ကင်ဆောင်ခွင့်ဥပဒေပိုတင်းကျက်ရေးလူလားသူအမ်မာဂွန်ဇာလစ်က
Fight for your lives before it's someone else's job.
ဘယ်သူကမှကို့အတွက်လုပ်မပေးခင်မှာကို့အခွင့်အရေးအတွက်ကိုတောင်းဆိုရပါမယ်
။2018မတ်လအတွင်းကတော့ American ပြည်အောင်စုတဝိုင်းကအလေရန်နဲ့အထက်တန်းကျောင်းသူကျောင်းသားတိမ့်နဲ့ချီအားစာသင်ခန်းတွေကထွက်ဆန္ဒပြခဲ့ကြပါရယ်။ Parkland မြို့ကအထက်တန်းကျောင်းသားဦးဖြစ်တဲ့ Emerald Portillo ကတော့ဒီဖြစ်ရမှာအဓိကတာဝန်ရှိတဲ့အဆိုရကိုမကျေနပ်ကြောင်းအခုလိုပြောပါရယ်
။ We came here because the whole school came here to protest.about like how all of this is wrong.
Florida ပြည်နယ်ဒီခြေကွဲဝယ်ဖြစ်ရက်တွေဘလို့ဖြစ်ခဲ့လဲစိုးရကိုဘလို့ဆန့်ကျင်မလဲနောက်ပြီးသူတို့ဟာကျွန်တော်တို့အတွက်ကာကွယ်ရက်တီပေးဖို့ပြက်ကွက်ခဲ့တာတွေအတွက်တကြောင်လုံးဒီမှာထွက်ပြီးဆန္ဒပြကြတာပ
ါဖွဲ့စည်းပုံဥပဒေအရအမေရိကန်ပြည်အောင်စုမှာလူတွေအနေနဲ့တနက်ပိုင်ဆိုင်ခွင့်ပေးရထားတာကိုအခွင့်ကောင်းယူပြီးတော့အားနည်းသူတွေအပေါ်ပြစ်ခတ်တက်ဖြတ်တာဟာဆက်ဆုပ်ရွှင်ရှာပွဲဖြစ်တယ်လို့လဲကျောင်းသားတွေကပြောပါတယ်ဒါအပြင်ကြည်တရောင်ချင်းသာပြစ်ခတ်လို့ရတဲ့မောင်းပြန်ရိုင်ဖယ်တနက်တွေမှာကြည်တွဲလိုက်ပြစ်လို့ရအောင်လှုပ်ထားတဲ့ bank stall လို့ခေါ်တဲ့ကိရိယာထပ်မံတက်ဆက်ပြီးတော့ပြစ်ခတ်တာကြောင့်လူများပြားသေဆုံးမှုကိုလည်းအလုံးကထောက်ပြနေကြပါတယ် အမေရိကန်ပြည်ထောင်စုမှာကြီးတွဲလိုက်ပစ်ခတ်လို့ရတဲ့စစ်တပ်နှစ်ရဲ့ရောင်းချခွင့်ကိုဥပဒေနဲ့ပိတ်ပင်ထားပေမဲ့လည်း bank stock ကိရိယာကိုတော့အလွယ်တကူဝန်ထမ်းတာကြောင့်တက်ဆင်ပြီးတော့ပြစ်မယ်ဆိုရင်စစ်တပ်နှစ်နဲ့မခြားပစ်ခတ်နိုင်တာပါတကယ်တော့စစ်တပ်နှစ်အမျိုးအစားတွေကိုကြီးတွဲလိုက်ပစ်ခတ်လို့မရအောင်ပြင်ဆင်ပြီးတော့ရောင်းချခွင့်ပြုထားတာပါဝါရှင်တန်ဒီစီကဆန္ဒပြပွဲတွေအတွင်းပါဝင်ခဲ့သူမတ်မေအိုးဝေဆိုမင်းကတော့တင်းတင်းကြပ်ကြပ်စစ်စစ်ပြီးမှတနက်ရောင်းချပေးဖို့သူ့ရဲ့ဆန္ဒကိုအခုလိုပြောရတယ
်ဒီလိုရန်တနက်ကြီးချောင်းမှာပြင်နေတာလေချောင်းသားတွေကလေဆာမပွဲတွေပဲဆုံးရင်ရမှာသူတို့ကဆုံးရင်နေရာလေမိဘတွေပြန်တွေ့ရမလားသူတို့အိမ်ပြန်ရမလားဒီလိုတနက်ပြင်နေရာအမေရိကမှာရန်ဆိုးနေတယ်တနက်ရဲ့လော်လော်လေးရနေရအဲ့ဒါကိုလေသမီးတို့ဆန္ဒပြတာလေတနက်ဝယ်လို့ရတဲ့လူတွေကိုလေသိချာစစ်ပြီးမှရောင်းခိုင်းကြတာ။ပေါင်းပေါင်းမလို့6လလောက်လေးတင်။နောက်ပြီးတော့ mental health တို့အကုန်လုံးစိတ်ပိုင်းဆိုင်ရာတွေအကုန်စစ်ပြီးမှလည်းရောင်း။
တနက်ကင်ဆောင်လူတွေနဲ့စုဖွဲ့ထားတဲ့ American Rifle အသင်းကြီးကလည်းတနက်ကင်ဆောင်ခွင့်စီးမြင်ဥပဒေတွေမတင်းကျပ်ရေးအတွက်လွတ်တော်မတ်တွေကိုငွေလူတန်းကြတယ်ဆိုပြီးတော့ဆွဆွဲမှုတွေရှိနေပါတယ်။ကျောင်းသူ Jennifer Chovu ကတော့လူငယ်ကျောင်းသားတွေကိုအကာအကွယ်ပေးဖို့လွတ်တော်မတ်တွေကိုတိုက်တွန်းပြောကြားပါတယ်။
Like it doesn't matter how much money you get from the NRA because people are dying from this and we need
လူတွေတလောက်သေကုန်တာကြောင့် American Rifle အသင်းကြီးကနေအလူငွေဘလောက်ရရဒါဟာရေးမကြည့်ပါဘူးတနက်ကင်ဆောင်ခွင့်ထိန်းချုပ်ဖို့ပဲလိုအပ်တာပါအဲ့လိုမှမဟုတ်ရင်တော့တနက်တွေအလွယ်တကူဝယ်လို့ရပါလိမ့်မယ်ဆိုတော့လူတွေဟာစစ်ဖက်သုံးခြေမုံရေး Rifle တွေဝယ်ကျောင်းတွေကိုသွားပြီးတော့အကုန်လုံးကိုပြစ်တက်ပါလိမ့်မယ်
Bump Stock ကိရိယာတွေကိုတော့အခုအခါမှာရောင်းချခွင့်ပိတ်ပင်လိုက်ပြီးဖြစ်ပါတယ်တနက်ဝါသနာပါသူကိုကောင်းမြတ်ကလည်းတနက်ကင်ဆောင်လူသူတွေရဲ့ကိုရေးရာဇဝင်ကိုတည်တည်ချာချာစီးစစ်ဖို့လိုတဲ့အကြောင်းအခုလိုထောက်ပြပါရတယ
်။လက်နက်တွေကိုထိန်းချုပ်တဲ့ဥပဒေပေါ့နော်ထပ်ပြီးတော့ထပ်တင်းကျပ်ဖို့ရှိတာကိုကျွန်တော်ကတော့ထောက်ခံတယ်လို့မြင်ပါတယ်။အဲဒါဆိုတနက်ကလက်နက်ဆိုတာဒီသူ့တောင်းယူတတ်တဲ့လူရဲ့လက်ထက်မှာရှိနေရည်ကြံမှာမရှိလေ။တောင်းယူတတ်တဲ့လူရဲ့ဟိုအလွဲသုံးသပ်လုပ်မဲ့လူရဲ့လက်ထက်မှာရောက်သွားတဲ့အခါကျလို့ရှိရင်ပြဿနာရှိနိုင်တယ်အနေထားမျိုးရှိတာ။တချို့နေရာတွေတချို့ပြည်နယ်တွေမှာကြတော့အဲ့လိုမျိုးတနောက်ဝယ်ဖို့တက်ကိုနောက်ကျောင်းရာဇဝင်တွေမဆစ်ဘဲနဲ့အဲ့လိုမျိုးပြဝယ်တွေမှာရောင်းတာမျိုးရှိတယ်။အဲ့ဒါတော့နည်းနည်းတော့အမြင်များတာပေါ့နော်။အနည်းဆုံးကျွန်တော်ကတနက်ကုန်ကြီးနဲ့ကျွန်တော်စီးနေတဲ့ကားတစ်စီးတောင်မှတိုက်သွားတဲ့ခါကျလို့ရှိရင်ဘယ်သူကတိုက်သွားလဲဆိုတော့တိဖို့အတွက်ဟိုရီဂျစ်စတာလုပ်ပြီးတော့မှသူ license plate နဲ့ထားရလို့ရှိရင်တခုဖြစ်တဲ့ခါကျရင်နောက်ကျောင်းလိုက်လိုက်ရပါတော့။ဆိုတော့ဘယ်သိသေးတနက်မျိုးစားဘလူးလက်ထက်ရောက်သွားတယ်။အဲ့သူရဲ့နောက်ကျောင်းရာဇဝင်ကိုမဆစ်ဆေးဘဲနဲ့ရောင်းလိုက်တဲ့ခါကျတော့ဟိုတခုခုပြဿနာကြီးကြီးမှဖြစ်လာတဲ့ခါကျဘလို့မှလိုက်လို့လည်းမရအောင်နောက်ကြိုးတင်ကြံစီထားတဲ့လူတွေလက်ထက်ရောက်သွားတဲ့ခါကျတော့ကျွန်တော်ပြဿနာကြီးကြီးမှမှရှိလာနိုင်တယ်ကျွန်တော်ကတော့အဲ့ဒါကိုသိတဲ့သဘောမချအောင
်မချသေးခင်ရပိုင်းတော့ကအမေရိကန်အလှတော်တရားရေးကော်မတီကနေတနက်ကင်ဆောင်လူသူတွေရဲ့နောက်ကျောင်းရာဇဝင်ကိုစစ်ဆေးမဲ့ဥပဒေမူကြမ်းကိုတင်သွင်းခဲ့ပါတယ်ဒါပေမဲ့လည်းတနက်ကင်ဆောင်ခွင့်တောင်းဆိုသူတွေကသူတို့ရဲ့အခွင့်အရေးကိုဆက်ဖက်တွယ်ထားစေပါ FBI ပြည်ထောင်စုစုံစမ်းစစ်ဆေးဘီရိုကထုတ်ပြန်တဲ့စည်ရင်းကိန်းဂဏန်းထဲမှာလည်းလွန်ခဲ့တဲ့2020အတွင်းတနက်ရောင်းချမှုနှုန်းဟာ83ရာခိုင်နှုန်းအထိတိုးလာတယ်လို့ဖော်ပြထားပါတယ်။တနက်ပြပွဲစီစဉ်သူ Annette Elliot က
They come in, they find a gun that they like and then they fill out the paperwork and it's turned into
the တနက်လာဝဲတဲ့လူတွေကကိုကြိုက်တဲ့တနက်ကိုရွေးပြီးတဲ့နောက်မှာစာရွက်စာတမ်းကိစ္စလုပ်ရပါတယ်။အဲ့ဒီနောက်တော့သူတို့ရဲ့စိတ်ကြမ်းမာရေးနဲ့ပတ်သက်ပြီးချုပ်ရင်းမှုရှိမရှိစစ်ဆေးဖို့အတွက်ပြည်နယ်ရဲဌာနကိုစာရွက်စာတမ်းညပို့ရတယ်လေ FBI ကလည်းဝယ်ယူသူရဲ့နောက်ကျောင်းရာဇဝင်ကိုစစ်ဆေးတာပေါ့ရှင
်တနက်နဲ့ပတ်သက်ပြီးတော့ချမှတ်ထားတဲ့စီမင်းစည်းကမ်းတွေကတော့ပြည်နယ်အလိုက်ကွဲပြားပါတယ်တနက်ပြောင်းအရှိကြီးကက်အရှိဘလို့ပုံစံမျိုးတနက်ကိုသိမ်းဆည်းရမယ်စတာတွေအပါအဝင်မှာ Florida ပြည်နယ်ကကြောင်းမှာပြစ်ခတ်မှုဖြစ်ပွားပြီးပြီးချင်းမှာတော့တနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးကြဲကြဲလောင်လောင်တောင်းဆိုကြပေမဲ့လည်းတနည်းအကြာခုခါမှာတော့အဲ့လိုတောင်းဆိုမှုတွေရော့ကျသွားပြီးတော့အရင်တုန်းကအတိုင်းပဲပြန်ဖြစ်နေတယ်လို့တချို့လူမှုဆန္ဒစစ်တမ်းတွေအရသိရပါတယ်ခင်ဗျာ
သုတဆုံးလေးအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်မနေ့ဖြန်စနေညဒဲလီလိုက်အစီအစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိတယ်လဲဆိုတာကိုလည်းနားဆင်ကြရအောင်ပ
ါဒေါ်ရရှိများရှင်လနက်ကင်ပြိပခရီလူခွေရပြဿနာတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာစီးပွားရေးရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်ဖို့ကျင်းပမဲ့ညီလာခံတစ်ခုကိုဒီသတင်းပတ်ထဲငပလီအပန်းပြေကမ်းခြေမှာ၃ရက်ကြာကျင်းပနေပါပြီ။ရင်းနှီးမြှုပ်နှံမှုတွေနဲ့အတူစီးပွားရေးဖွံ့ဖြိုးမှုတွေအခွင့်အလမ်းတွေဟာရခိုင်ပြည်နယ်အချက်အလက်ကိုဖြည့်ဆည်းရမှာဘယ်လောက်ထိထွန်းအားဖြစ်လာနိုင်မှာလဲ။
ယင်းနှိမ့်ညံ့မှုတွေကြောင့်လက်တလောမှာကိုပဲပြဿနာတွေပေါ်နေတဲ့ဒေသမှာစိန်ခေါ်အခဲဆန်းမှုတွေရောဘာတွေရှိနိုင်ပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလို့တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။မနေ့ဖြန်စနေညဒဲလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရအောင်ပါရှင်။
2019 February လဆန်းမှာမွန်ပြည်နယ်ရေးမြို့ကရှီဟောင်းကျုံတော်ကြီးကမှာမိသက်က9စီး8စီးတိုက်စာ9တွေအစုလိုက်ပြုံလိုက်သေဆုံးခဲ့ရပါတယ်။ဒါကြောင့်ပါလဲကိုရိုင်းတွားရောက်စူးစမ်းခဲ့တဲ့စိန်လန်းအမိမြေအဖွဲ့ကဦးဝင်းမျိုးသူကပြောပြပေးမှာပါ။
တော်တော်ကြီးပါတယ်။ရိုးလေတော်မှာရှိတဲ့ရေတော့နန်းကျုံပေါ့ဗျာကျုံမှာဖြစ်လာတဲ့ကန်ကြီးပေါ့ကန်ကြီးဆိုတော့ကျွန်တော်တော့တော့မရှိပါဘူးကျွန်တော်နားလည်သလားပေါ့လေဒီကန်က3ပေလောက်ပဲအသက်ရှိတော့တယ်ငားတွေကလောလောလွတ်ကြတော့ငားဒီတက္ကသိုလ်ကိုမြင်သွားတာပေါ့နော်ဒီကန်ကတော့ဘာမှအပင်တော့မရှိတော့ဘူးပြောတယ်ငားတွေကုန်စားကုန်တာဖြစ်တယ်ဟောအဲ့မှာလူတွေကဒီနားကလည်းခရီးလေးပါလို့ရှိတော့ငားဆိုကြွေးကြပေါ့ဗျာနောက်တစ်ခါငားလာခဲကြငားလာပြီးလွတ်ကြနောက်တစ်ခါအစိုးရကလည်းငားမျိုးစိုက်ခဲ့တယ်ငားမျိုးပြောအောင်ဆိုပြီးထည့်ပြီးတော့အဲ့မှာရှိရဲ့ငါရေအတွက်ကတအားကိုပေါက်ပွားပြီးတော့တိုးပွားပြီးတော့ကန်ကျက်သွားတဲ့သဘောလို့ကျွန်တော်လည်းသုံးသပ်ပါတယ
်။အခုလိုကန်ကျက်သွားလာအောင်များတဲ့ငါးတွေရှိတဲ့နေရာမှာမြန်မာရဲ့ဒလိအရာငါးလွတ်ကြတာနဲ့အစိုးရဘက်ကငါးမျိုးမတုံအောင်ငါးထည့်ပေးတာရဲ့အကျိုးဆက်ကိုကြည့်ရအောင်ပါ
။ကျွန်တော်တို့ကတော့သူ့တယ်လို့ကိုတယ်လို့ပေါ့ဗျာ။ဒီလိုယုံကြည်မှုနဲ့လွတ်တယ်ဆိုတော့လေကြီးစရာဖြစ်နေတာကျွန်တော်လွတ်တဲ့ငါမျိုးတွေကဆောင်းပြောလို့အခုတွေငယ်ရနေလို့ဖြစ်နေတော့သူကကြံနေတဲ့ငါးတွေကိုလိုက်စားပါလေသားစားငါးတွေတော့ကံနေလိုက်တဲ့ချိန်မှာသူကငါးမျိုးစုံရှိတာဟုတ်ဗျာရင်မော်လေးတွေပဲစားတယ်ငါးသေးလေးတွေရှိတယ်ငါးသေးလေးတွေမှစားတယ်ငါးမျိုးရှိတယ်သူစင်ငယ်စင်ငယ်ပေါ့သူရဲ့ဇီဝအကွင့်ဆဲရတော့ကျွန်တော်တို့ဒီမှာဖောက်လေပြီးတော့လွတ်တဲ့ငါးတွေကငတိလိုငယ်ရန်တို့အဲ့ဒီလိုလည်းခုလိုပဲဖြစ်တယ်အဲ့ဒါဒီငါးတွေကပြန်ပြီးတော့ငါးသေးလေးတွေပြန်စားပါလေဒါတော့ဘာသာရေးနေနေကျွန်တော်တို့ကိုလိုကံလာဖြစ်နေတဲ့ချက်လေးပြောတာပါကျွန်တော်အဲ့ဒီကိုလွတ်ကြတယ်ပေါ့လွတ်ကြတယ်ပေါ့လွတ်တဲ့အခါကျတော့မှလည်းပေါက်ပွားတာလေးဖြစ်တယ်ပေါ့အစိုးရအနေနဲ့ကတော့ငါးမျိုးထည့်တယ်ဆိုတာကတော့သူတို့ကတော့အဲဒါလူတွေခန်းတဲ့အတွက်ခြားတော့တဲ့အတွက်ငါးတွေအကုန်ပြီးပေါ့မျိုးတုံးပြီးတော့တဘာဝတိုင်းပြန်ဖြည့်စည်းဖို့ခဲ့တဲ့နေရာမှာသူတို့ကဒီလိုစားလို့ရအောင်ငါမျိုးတွေထည့်မယ်ဆိုပြီးတော့သူတို့ကတော့မျက်စားငချင်းလိုမျိုးတွေထည့်ကြတာပေါ့ဗျာမျက်စားငချင်းဆိုတော့သူ့ရဲ့သဘောကတော့သားစားငါမျိုးမဟုတ်ဘူးရေပေါ်တွေလည်းစားတယ်ရေထဲမှာရှိနေတယ်တက်တက်လို့စားငါပေါ့ဗျာအဲသူကလို့ပြောတယ်သူတို့လည်းဒီကောင်ကြီးကငါတွေကြီးတဲ့ခါကျတော့သူ့ရဲ့ size အားဖြင့်ပေါ့အရွယ်အားဖြင့်သူကဒီကတော်များများကိုယူထားလိုက်တယ်ဆိုတော့ကျန်တဲ့ငါမျိုးလေးတွေဒီလိုခက်ခဲရှိရပါတော့တော့ကအချင်းလိုက်တဲ့ငါးလိုက်အောင်ဘလောက်ရှင်လဲပေါ့နော်ဒါရီကတော့ဒီပညာပိုင်းတက်ကစဉ်းစားစရာချက်တွေပေါ့ဗျာ
။ဘာပဲပြောပြောငါးလှုပ်ကုသိုလ်ယူကြတဲ့မြို့လေကောင်ကတင့်တယ်လှတဲ့ရေကန်ကြီးမှာ February လဆန်းကမမျှော်လင့်ပဲငါးတွေအစုလိုက်ပြုံလိုက်တည်ဆုံးခဲ့တဲ့အတွက်ဥဝင်းမျိုးသူတို့ရဲ့စိန်လန်းအမိမြေဖွဲ့ကတွားရောက်လေလာပြီးရေကိုပါဓာတ်ခွဲကြည့်ခဲ့တာပါ
။ရေဆန်းတဲ့ခါကျတော့ Ammonia level က 1.9 ppm ကျန်ရတယ်ပေါ့ 1.9 ppm ကတော့ဒါ German American EPA ပိုင်းနဲ့ဌာနသတ်မှတ်ထားတဲ့ဒီကြမ်းရည်ပြင်တွေမှာရှိတဲ့အဲ့ထက်မကျော်တဲ့ Ammonia ပမာဏလည်းကိုများပြီးတော့3လို့4လို့5လို့ဆိုတော့ the commitment ကိုကျွန်တော်တို့ Ammonia ကြီးများတာတော့တွေ့ရပေါ့နော် the soft oxygen ကို correct you are ထင်ရတဲ့လောက်ကြမှာကျွန်တော်တို့သိပ္ပံဖွယ်ရရောက်တာဆိုတော့အချိန်မှာတော့ DO level ကတော့နည်းနည်းလေးတော့ပြန်ကျသွားပြီအဓိကတော့ Ammonia များလာတဲ့ Oxygen တာကွာဆုံးယူတယ်ကြောက်သွားတယ်ဆိုရင်ကျန်ငါငါရီကန်ထဲမှာတိတ်ကုန်တဲ့သဘောပေါ့နော်တို့တော့ကျွန်တော်တို့ကြည့်ရချင်မှာဒီအမိုနီးယားကြီးကညားနေသေးတာပေါ့ညားတယ်တော့ကျင်းပြီတယ်အဲ့တော့ကျွန်တော်တို့ဒါအစာကြောင့်ဖြစ်တာလို့ကျွန်တော်တို့ဒီလိုပဲအောက်ကျချလို့ရတယ
်ငါးစာကြွေးတာကြောင့်ငါးတွေဘာကြောင့်တည်ဆုံးရတာပါလဲ
ငါးစာကတကယ်ငါးရီစားနိုင်တာကျွေးတဲ့စာရဲ့သုံးကြိမ်ရဲ့တော့ပဲအလုံးစုံစားနိုင်တာပေါ့နော်။ကျန်တဲ့ငါးစာအကျွင်းကြံဒီကောင်ကဒါကံယူတင်တဲ့ကိုကြားကြားပြီးတော့ကံရဲ့အခြေမှာသွားထိုင်ရပါတော့။အဲတော့ယန္တုကအိရာနီပူရာလေးပြောလို့ရမှာဒါ oxidation ဖြစ်ပြီးတော့ဒီအမိုနီယာတက်နေတယ်ဒါမတရားများလာတာပါ။ရလာတဲ့ခါကျတော့ဒီငါးကအမိုနီယာကိုဆန်စစ်ဖြစ်တဲ့ခါကျတော့ကံမှာတေကုန်ကြတာပေါ့နော်။မိတက်က80%လောက်ရတယ်ပြောတယ်။အဲဒီငါးတွေဆွဲထုတ်သွားတာပဲ။အဲတော့အဲဒါကဒီပိတ်တယ်ဒီ3000လောက်ဆိုတော့လူတွေလည်းကြောက်ကြတာပေါ့။ဘာကြောင့်လဲကြောက်နေလဲပေါ့။တော်တော်လေးတစ်ဖက်အားဖြင့်လည်းရှိနေတဲ့ကံငါးတွေပြေးသွားတယ်။တစ်ဖက်ကျန်နေတဲ့ငါးနဲ့ကျန်ရဲ့ချိုးနဲ့အတိုင်းတာတစ်ခုတည်းတော့အခုငါသွားတဲ့သဘောလည်းဖြစ်သွားမှာပေါ့။အဲတော့သူတို့အစာကျွေးတာတွေပါလေဒါသူတို့သတိထားရမှာပေါ့ဗျာ။အဲ့ဒါလေးကျွန်တော်အမြင်ပြဝေးရပါဗော
။ဒီကန်ထဲကရေမှာငါးရီအတွက်အန္တရာယ်ရှိလောက်အောင်အမိုနီယာခေါ်နိုက်ထရိုဂျင်ဓာတ်ပျော်ဝင်မှုပမာဏများတာနဲ့အောက်ဆီဂျင်ဓာတ်ပျော်ဝင်မှုနည်းပါးတာကိုတွေ့ရတဲ့အပြင်ဝင်းချိန်ကလူရုရဲ့တောက်သုံးရေမှာပါအန္တရာယ်ရှိနေတာကိုတွေ့ရတယ်လို့လည်းပြောပါတယ်
။အဲ့ဒီကန်ထဲကရေကိုကျွန်တော်စမ်းသပ်တဲ့အချိန်ကိုကန်နာမှာရှိတဲ့ရေကန်ပေါ့ဒီနေ့အင်ဂျီရရှိတဲ့ရေကန်တွေကရေရောနောက်တစ်ခုကကရင်းမြစ်ကြီးကလည်းကတ်နေရပါတော့အဲ့ဒီတန်နေသိပ်ပြီးတော့မဝေးဘူးပေါ့အဲ့တော့ရင်းမြစ်ထဲကကြီးကိုဆန်းတည်တယ်အဲ့တော့ရင်းမြစ်ထဲကကြီးကတော့ပုံမှန်ပဲဆိုတော့ဘာမှဆိုရင်ပုံမှန်ကြီးမှာမရှိဘူးပေါ့ပထမကျွန်တော်ထင်တာအဲ့ဒီရင်းမြစ်ထဲကကြီးကဒီအောက်ကနေပြီးတော့သူရင်းငန်တက်လာတဲ့ခါကျတော့ဒီဘက်ကန်ထဲကိုရင်းငန်ထိုးတဲ့ခါကျတော့ငါးကြီးပေလာပေါ့ဒါလည်းစဉ်းစားကြည့်ချက်ပေါ့တော်တော်လေးအရင်ကထိုးလာတော့မဟုတ်ဘူးအရင်ကလည်းနေရှိနေတာပုံမှန်ဆိုတာအစိအေးရတယ်တော်တော်အဲ့ဒီလူနေကံလူနေရေတွဲရတယ်ကျွန်တော်ဆန်းလိုက်တဲ့အခါမှာ nitrate တွေရလာတာကိုကျွန်တော်သတိထားနေရတယ်အဲ့တော့ဒီဝင်သွားတဲ့ ammonia တွေကဒီကံရေအောက်ကနေပြီးတော့ကျွန်တော်မြောက်ရေကြောရဲသွားတော့ nitrate ပေါင်းနေအဲ့ဒီရေကံကိုသွားပြီးရေတွဲကိုထိလာပေါ့လူတွေတောင်းတဲ့ရေတွဲကိုထိလာဆိုတဲ့ဟာစဉ်းစားကြည့်အဖြစ်လာတာပေါ့ nitrate ကြတော့လူတွေစဉ်းစားလို့ဘာလို့ဖြစ်စေရဲ့သဘောရှိတာပေါ့နော်ဆိုတော့ဒါကတော့ another test ဆောင်ကြည့်ရမယ်ကျွန်တော်ကလည်းရေရင်းတင်းရှိရပဲကျွန်တော်ယူခဲ့တာဒီလိုတွေ့ရေရင်းအများကြီးစစ်ကြည့်ရလေပေါ့အဲ့တော့ဆိုတော့အဲ့နောက်ပတ်ပတ်လေးရေရင်းနေမှာတော့တကယ်တက်နိုင်ရင်တော့ပြန်စစ်ဖို့လိုတာပေါ့
မြန်မာရဲ့ငါးလွတ်တဲ့ဒလီကြောင့်တဘာဝဝင်းချင်ဂေဟစနစ်မထိခိုက်စေဖို့ဘာတွေလှုပ်ဆောင်နိုင်ပါသလဲ
ဒီမျိုးမှာဖြစ်တော့တဲ့ဟာကိုနမူနာယူပြီးတော့ကတော့ငါးလွတ်တာတွေဆင်ကျင်တဲ့ငါးစာကိုကျွေးတဲ့အခါမှာလည်းသင်းသင်းလေးလုံးတဲ့နယ်ဆိုတာလေးကိုသတိပေးတယ်ပါလေအဲ့တော့သူအိုးနဲ့သူဆံမမြတဲ့အချိန်မှာဒါဖြစ်သွားတဲ့သဘောပေါ့နော်ဒီလိုကန်နီကတူရစ်ဆိုင်တီလို့တော့ပြောလို့ရတယ်ပြည်လေကောင်မှာကျွန်တော် water front area ရရတာမျိုးရှိရလေရေရှိတဲ့နေရာမှာအိမ်တွေသူတွေအိမ်တွေစောက်ကြတယ်နောက်မျိုးလဲမှာဒီလိုရေကန်ကြီးရှိရဲဆိုရင်ဒီလမ်းမှာမြေပြေရကောင်းတယ်ဆိုတော့သူကဒီ landscape အပြင်လည်းနေရာရှုခင်းရလဲသူကတာမျိုးရှိလို့သူကတိုင်းနဲ့ပါဆက်တဲ့ခါကျတော့ဒါသူတို့ကိုကြည့်ကြပါဘောအဲ့လိုအများကြီးမှာဒီလိုမျိုးခင်ရမြကြီးပျောက်သွားတယ်ဆိုတာတော့မသိတော့ဘူးပေါ့
စိန်လန်းအမိမြေအဖွဲ့ကဥဝင်းမျိုးသူရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်နေရတာဖြစ်ပါရဲ့ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကတလဲကြီးညာပေးပါအောင်ရှင
်စီရဲနိုင်ငံရှေ့ပိုင်းက assistant စစ်သွေးကြွားတွေထိန်းချုပ်ထားတဲ့နောက်ဆုံးနယ်မြေတစ်ခုဖြစ်တဲ့ backus ရွာကနေအရက်သားတွေလိုက်ပလာတဲ့ truck ကားတွေထွက်ခွာလာတာကိုဒီကနေ့တွေ့ကြပါတယ်။ဒီချိန်တုန်းကပဲတနက်တန်တွေညမောင်းတပ်ဖွဲ့ရဲ့စစ်လေယာဉ်တွေနဲ့ drone ယာဉ်တွေရဲ့အတန်းတွေကိုလည်းကြားနေကြရတာပါ။သမရထရဲ့နှစ်ရှည်ချန်ပီပုဂ္ဂိုလ်တူဖြစ်တဲ့ရောဂျာစတုန်းကိုအထူးစုံစမ်းရေးမှုကရာဇဝတ်မှုနဲ့တရားစွဲထားတဲ့အမှုနဲ့ပတ်သက်ပြီးလူစုရှင်များထုတ်ဖော်မပြောဖို့တရားရုံးကအမိန့်ထုတ်ပြန်လိုက်ပါတယ်။သူရဲ့မိန့်ကိုကင်ထရယ်စစ်ဆေးရတဲ့တရားစီရင်အမျိုးသမီးရဲ့ရုပ်ပုံပေးမှာတနက်ပြတ်မှတ်လို့ပုံနဲ့တွဲပြီးလူမှုကွန်ရက်ပေါ်မှာတင်ခဲ့တဲ့အတွက်ကြာသာဘင်းတွေကတရားရုံးမှာသူ့ကိုအမိန့်ထုတ်တားမြစ်လိုက်တာလည်းဖြစ်ပါတယ်။အမေရိကန်ပြည်တော်စုထဲမှာချမ်ဖက်ဝါရာဇွန်းနဲ့လူမျိုးများတွေ့ချောင်တက်ခဲ့ဖို့ကြံစီသူဖြစ်ဆွဆွဲခံထားတဲ့အမေရိကန်ကမ်းခြေဆောင်တပ်ဖွဲ့ဝင်တူကိုပြည်သူတရားသူကြီးကအာမခံပေးဖို့ညှဉ်းဆဲလိုက်ပါတယ်။ဒီလိုပဲကနောက်ထပ်အမှုတွေနဲ့တရားစွဲဆိုနိုင်မဲ့အချက်လက်တွေကိုတင်ပြနိုင်မဲ့သတင်းတစ်ပတ်အတွင်းခရစ်စတိုဖာပေါ်ဟတ်ဆန်ကိုအာမခံမပေးဘဲဆက်လက်ဖမ်းဆီးထားဖို့မေလန်ပြည်နယ်ကတရားသူကြီးကမနေ့ကတည်းကဆုံးဖြတ်လိုက်တာပါ။မတိမငြိမ်းချင်တွေကြုံနေတဲ့ရခိုင်ပြည်နယ်မှာဖွံ့ဖြိုးမှုတွေနဲ့အခွင့်အလမ်းတွေဖန်တီးနိုင်မှုစီးပွားရေးအရာရင်းနှီးမြှုပ်နှံကြပါလို့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆက်စုကြီးကတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်ကအခြေအနေတွေပေါ်နိုင်ငံတကာကအမြင့်ချခြင်းနဲ့ရှုမြင်မှုလိုအပ်တဲ့အကြောင်းလဲရခိုင်ပြည်နယ်ရင်းနှီးမြှုပ်နှံမှုဆိုင်ရာညီလာခံမှာဒီကနေ့ပြောကြားတဲ့မင်းကောမှာထည့်သွင်းပြောဆိုထားတာဖြစ်ပါတယ
်။နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လို့ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ ဒီနောက် Knowledge ဖြစ်ပါတယ်ရှင်ကျွန်မကစုမောမှာဒီညအစီအစဉ်မှုဖြစ်တာဝယ်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်မနေ့ပြန်မနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းလိုက်တိုမီတာ24 40 51နဲ့လိုင်းလိုက်မီတာ190တို့ကနေဖန်ယူနိုင်ကြပါတယ်ရှင်
This program has come to you from the Voice of America, Washington.